Welcome to the Voice of America in Burmese.
မြန်မာညညမှာဗီအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်ပြည်ပါလေဇူလိုင်လ19ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းမီတာ38 32 51နဲ့လိုင်းမီတာ190တို့ဖြင့် VOA ရဲ့ Facebook စာမျက်နှာပိုင်းနဲ့စတင်အသံညွှန်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကကြည့်ရသေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကွာတော့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာစနေနေ့ကတရက်ထဲမှာလည်း36,000လောက်ထိုးလာတာကြောင့်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်ခဲ့ပြီးတော့ဒါဟာနေ့ရက်သက်တိုက်နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်ခဲ့တာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။တောက်ကြနေတုန်းကတော့ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ23,800လောက်ရှိခဲ့တာဖြစ်ပါတယ်။ဗိုင်းရပ်ကြောင့်သေဆုံးသူအရေအတွက်ဟာစနေနေ့ညနေကအထိ6,000နီးပါးရှိလာပြီးဖြစ်တယ်လို့လည်း WHO ကပြောပါတယ်။အခုလိုတည်ဆုံးသူအရေအတွက်တိုးလာရတာဟာဗနေ့ကတရက်ထဲမှာ9,300လောက်တည်ဆုံးခဲ့တာကြောင့်ဖြစ်ပြီးတော့ဒါဟာပြီးခဲ့တဲ့မေလလယ်ကစပြီးတော့တရက်ထဲမှာဗိုင်းရပ်စ်ကြောင့်အများဆုံးတည်ဆုံးတာဖြစ်ပါတယ်။အခုဇူလိုင်လထဲမှာဗိုင်းရပ်စ်ကြောင့်နေ့စဉ်တည်ဆုံးမှုနှုန်းဟာဖြန့်မြကို4,800လောက်ရှိတယ်လို့ WHO ကပြောပါတယ်။နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းအများဆုံးဖြစ်တဲ့နိုင်ငံတွေကတော့ American, Brazil, India နဲ့ South Africa နိုင်ငံတွေဖြစ်ပါတယ်။ American မှာမနေ့ကဗိုင်းရပ်စ်ကူးစက်ခံသူ9,200လောက်နဲ့အများဆုံးဖြစ်ခဲ့ပြီးတော့ဘရဇိုးနိုင်ငံမှာတော့4,500လောက်ရှိပြီးအိန္ဒိယမှာတော့ကူးစက်သူအရေအတွက်ဟာမနေ့က3,000ကျော်လောက်ရှိတယ်လို့ဆိုပါတယ်။ဒါပြင်တောင်အာဖရိကနိုင်ငံမှာလည်းမနေ့ကရောဂါကူးစက်ခံသူဟာ14,000လောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။ COVID-19 ရောဂါဆန်းသက်ဖို့နဲ့ရောဂါပိုးရှိသူနဲ့ထိတွေ့ထားတဲ့သူတွေကိုစုံစမ်းဖို့အပါအဝင်အမေရိကန်ရဲ့ရောဂါကာကွယ်ထိန်းချုပ်ရေး CDC နဲ့တခြားကျန်းမာရေးဝန်ထမ်းတွေကိုတော်တော်ကနောက်ထပ်ဒေါ်လာဘီလီယံပေါင်းများစွာပံ့ပိုးကူညီမဲ့အစီအစဉ်တွေကိုသမ္မတထရန့်အစိုးရကတားဆီးဖို့လုပ်နေပါတယ်။အမေရိကန်မှာ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာတာကိုတိုက်ဖြတ်ဖို့အလုံးလက်မဲ့ထောက်ပံ့ခြင်းငွေတွေကုန်သောက်နည်းနည်းဖြစ်နေတဲ့သူတွေကိုကူညီဖို့နဲ့တိုင်းပြည်ရဲ့စီးပွားရေးပေါ်မှာအကြီးအကျယ်ထိခိုက်စေတဲ့ရိုက်ခတ်မှုတွေကိုပြန်ကောင်းလာအောင်လုပ်ဖို့အတွက်အထက်လွှတ်တော်မှရှိတဲ့ Republican အမတ်တွေကနောက်ထပ် virus ကယ်ဆယ်ရေးရန်ပုံငွေတရက်ကိုပေးသွားဖို့ကြိုးပမ်းနေကြတာပါ။လွတ်တော်အမတ်တွေကဥပဒေကြမ်းထဲမှာငွေကြေးကူညီပေးမှုတွေလုပ်သွားနိုင်ဖို့လုပ်နေတာနဲ့အမျှတချို့ Republican အမတ်တွေဟာသမ္မတ Trump အစိုးရရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့စိတ်ဆိုးဒေါသထွက်နေကြတယ်လို့ Washington Post သတင်းစာကလည်းပြောပါတယ်။ဒီအတွက်ကနအူးစီစဉ်နေမှာတော့ပြည်내တစ်ခုချင်းစီမှာ virus ဆန်းသက်ဖို့နဲ့ virus ကူးစက်ထားသူနဲ့ထိတွေ့ထားသူတွေကိုခြေရာခံလိုက်ဖို့အတွက် 25 ဘီလီယံပေးသွားဖို့ CDC နဲ့အမျိုးသားကျန်းမာရေးဌာနအတွက်နောက်ထပ် 25 ဘီလီယံပေးဖို့ပါဝင်အမေရိကန်နဲ့ကမ္ဘာတော်မှာ COVID-19 ရောဂါတိုက်ဖျက်ရေးလှုပ်ဖို့အတွက် Pentagon American စစ်ဌာနချုပ်နဲ့နိုင်ငံခြားရေးဌာနအတွက်နောက်ထပ်ဒေါ်လာဘီလီယံပေါင်းများစွာပေးသွားဖို့လည်းပေါင်းပါတယ်။ဒါနဲ့ပတ်သက်ပြီးလာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမတိုင်ခင် Republican အနေနဲ့ Democrat တွေကြားမှာဆွေးနွေးမှုတွေဆက်လုပ်သွားကြမှာဖြစ်ပါတယ်ခင်ဗျာ။ American ပြည်တော်စု Oregon ပြည်နယ် Portland မြို့မှာစနေနေ့နောက်ပိုင်းကဆန္ဒပြတဲ့သူတွေကရဲသမဂအစောင့်အုံကိုဝင်ရောက်စီးနင်းပြီးမိရှို့ခဲ့တာကြောင့်ရဲတပ်ဖွဲ့နဲ့ဆန္ဒပြတဲ့သူတွေကြားမှာအထိကျုံတွေဖြစ်ခဲ့ပါတယ်။ဒီမိကိုတော့အလင်းမြန်ငိမ့်သက်နိုင်လိုက်တယ်လို့လဲဆိုပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေဟာပေါ်တလန်းမြို့ကဖယ်ရယ်တရားရုံးတစ်ခုရဲ့ခြံစည်ရိုးတစ်ခုကိုခတ်ပြီးနိုင်ပိုင်းအတွင်းမှာပဲဖြိုလဲခဲ့ပါတယ်။ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားမှာတင်းမာမှုတွေရှောက်ချနိုင်ဖို့အတွက်အဲ့ဒီခြံစည်ရိုးကိုထားခဲ့တာဖြစ်တယ်လို့အမေရိကန်တရားရေးဌာနကတော့ Twitter ကနေပြောပါတယ်။လွန်ခဲ့တဲ့မေလ25ရက်နေ့က Wisconsin ပြည်နယ် Minneapolis မြို့မှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားစဉ်တည်ဆုံသွားခဲ့ခြင်းကစပြီးတော့ပေါ်လန်မြို့ကဖက်ဒရယ်တရားရုံးတောင်းအမှာနေ့စဉ်ဆန္ဒပြနေကြတာဖြစ်ပါတယ်။ဖက်ဒရယ်အစိုးရအာဏာပိုင်ဒီဘက်ကဆန္ဒပြတဲ့သူတွေကိုဖမ်းဆီးတာ၊မျက်ရည်ပုံးတွေအသုံးပြုတာတွေနဲ့ပတ်သက်ပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ပေါ်လန်မြို့ကလွှတ်တော်အမတ်အာလမ်မနော်တို့ကစနေနေ့ကကြေညာချက်ထုတ်ပြီးတော့ဝေဖန်ခဲ့ကြပါတယ်။ဥရောပသမဂ္ဂ EU ရဲ့ကိုရိုနာဗိုင်းရပ်စ်ကူညီကယ်ဆယ်ရေးရန်ပုံငွေနဲ့ပတ်သက်ပြီးတော့ဒီနေ့မှသဘောတူညီမှုရချင်မှရလိမ့်မယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကပြောလိုက်ပါတယ်။EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာဗိုင်းရပ်စ်အကူအညီပေးရန်မုံငွေနဲ့ပတ်သက်ပြီးတော့တတိယမြောက်နေ့အဖြစ်နဲ့ဒီနေ့မှဆွေးနွေးနေကြတာဖြစ်ပြီးတော့ချမ်းသာတဲ့နိုင်ငံတွေဘက်ကတောင်းဆိုမှုတွေနဲ့ချိုးချံချွေတာတဲ့နိုင်ငံတွေကြားမှာပြည်လည်မှုတွေဟာပိုများလာနေပါတယ်။ဂျာမနီနဲ့ပြင်သစ်တို့ကတော့ဥရောပသမဂ္ဂရဲ့စီးပွားရေးကိုကယ်တင်ဖို့အတွက် Euro 1.8 trillion တန်ဖိုးရှိတဲ့အကူအညီပေးအစီအစဉ်ကိုသဘောတူညီနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဥရောပရဲ့စီးပွားရေးဟာဒုတိယကမ္ဘာစစ်နောက်ပိုင်းမှာအဆိုးအဆုံးအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဆွေးနွေးပွဲပထမနေ့ရက်ပြီးတဲ့နောက်မှာတော့နယ်သာလန်ဥဆောင်တဲ့ဥရောပမြောက်ပိုင်းကချမ်းသာတဲ့နိုင်ငံတွေကတော့ဒီဗိုင်းရပ်စ်ကူညီကယ်ဆယ်ရေးအစီအစဉ်မှာဖြတ်တောက်ဖို့အတွက်တောင်းဆိုတာတွေကိုထပ်ပြီးတော့ရှင်းချသွားဖို့ဆန္ဒရှိပုံမရဘဲဖြစ်နေပါတယ်။ဂ ဂျမနီဝန်ကြီးချုပ်အင်္ဂလာမာဂါကတော့သူ့အနေနဲ့သဘောတူညီမှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းသွားမှာဖြစ်ကြောင်းဒါပေမဲ့ဘာသဘောတူညီမှုမှမရတာမျိုးလည်းဖြစ်နိုင်တယ်လို့ဆွေးနွေးပွဲတတိယနေ့တက်ရောက်ဖို့အတွက်ရောက်ရှိလာစဉ်မှာပြောကြားခဲ့ပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့ပြည်မှုဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံအတွက်အလံဝေးတွေဆိုပေမဲ့မြန်မာအပါအဝင်တရုတ်ရဲ့အိမ်နီးချင်းနိုင်ငံတွေအမေရိကန်ရဲ့မိတ်ဆွေနိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေအတွက်သတိထားစရာတွေဖြစ်လာနေတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ကပြောပါတယ်။တန်ယုံယာယီတာဝန်ခံ George Sibley ကတောင်တရုတ်ပင်လယ်ကမြန်မာအပေါ်ဘလို့တက်ရောက်မလဲဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုအမေရိကန်တန်ယုံကဇူလိုင်လ18ရက်ရက်စွဲနဲ့ထုတ်ပြန်ခြင်းမှာ COVID-19 ကြောင့်ကမ္ဘာတလွှားရုန်းကန်နေရတဲ့အချိန်မှာတရုတ်နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုနှိမ်နင်းမှုနဲ့တခြားနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုမလေးမဆားလုပ်နေတာတွေကစိတ်နှောက်ရှယ်ဖြစ်လာရတယ်ဆိုပြီးတော့သတိပေးထားပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းစီကံကြက်မှတ်မှုမရှိဘဲစိုက်ပျိုးတဲ့တရုတ်မပြောခင်တွေတတ်တုနဲ့တစ်တော်လုပ်ငန်းတွေမှာယင်းနှိမ့်နှံတာမှာအကျင့်ပြည့်ခြားစားမှုတွေပေါ်ပေါက်အောင်လှုပ်ဆောင်နေမှုတွေနဲ့အခြေခံအဆောက်အအုံတွေတည်ဆောက်မဲ့အစားအကျွေးပို့ထူလာအောင်လုပ်ပြီးမြန်မာထက်တရုတ်ကိုအကျိုးရှိစေမယ့်အထူးစီးပွားရေးစုံတွေပေါ်ထုတ်နေတာတွေလည်းရှိတယ်လို့ထောက်ပြသတိပေးထားပါတယ်။ဒါဟာတိတိတသားမဟုတ်ပေမဲ့တဖြည်းဖြည်းချင်းနဲ့အဲ့ဒီနည်းကိုသုံးပြီးအချုပ်ချာအနာဆုံးရှုံးစေမယ့်ခေတ်သစ်နည်းတစ်ခုဖြစ်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ကရေးသားထားပါတယ်။ဒီရေးသားချက်အပေါ်မှာရန်ကုန်မြို့တရုတ်တန်ယုံပြောခွင့်ရကပြင်းပြင်းထန်ထန်တုံ့ပြန်ထားတာမှဒီဆောင်မဟာတရုတ်အပေါ်တမင်သက်သက်နာမည်ဖျက်ယုံတာမကတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုနဲ့နှစ်နိုင်ငံဆက်ဆံရေးကိုသွေးခွဲတဲ့လုပ်ရဖြစ်တယ်လို့ဆွဆွေးထားပါတယ်။အမေရိကန်ဟာမြန်မာနိုင်ငံအပေါ်ရေးယူတန်ခတ်မှုတွေလုပ်ခဲ့ပြီးမြန်မာဖွံ့ဖြိုးရေးကိုထိခိုက်စေရုံသာမကမြန်မာနဲ့နိုင်ငံတကာဆက်ဆံရေးပြည့်အောင်ဖြစ်စေခဲ့တယ်လို့လည်းတုံ့ပြန်ရေးသားထားပါတယ်။မြန်မာနိုင်ငံတွင်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအပေါ်မှာလည်းအမေရိကန်ဘက်ကနာမည်ဖျက်တိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းတုံ့ပြန်ဆွဆွေးထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားတောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်လို့ဒေသရင်းတင်းမာမှုတွေတူးလာနေချိန်မှာပဲမြန်မာနိုင်ငံအခြေစိုက်တန်ယုံကြီးနှစ်ခုကြားမှာအခုလိုအပြန်အလှန်ရေးသားချက်တွေရှိလာတာဖြစ်ပါရဲ့ရှင်။ဟောင်ကောင်မှာကိုရိုနာဗိုင်းရပ်စ်တတိယလှိုင်းနဲ့ကြုံနေရချိန်မှာပဲမင်းနှက်ပြန်တင်းနှင်းလာနေတာဆပြီးအင်္ဂါနေ့ဆက်ပြီးအလုပ်လုပ်နေကြတဲ့အစိုးရဝန်ထမ်းအလုံးလူချင်းချင်းနေရမယ့်စီကန်းတွေနဲ့ရုံးပြန်တဲ့ရမှာဖြစ်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါရယ်။ဟောင်ကောင်မှာမနေ့ကတည်းကထေရောဂါကူးစက်သူ100ကျော်ရှိတာပါ။ကူးစက်သူစုစုပေါင်း2000နီးပါးနဲ့သေဆုံးသူက12ယောက်ရှိပါရယ်။ဖိလစ်ပိုင်မှာတော့ဒီကနေ့ကူးစက်သူ2200ကျော်နဲ့သေဆုံးသူ58ဦးရှိပါရယ်။ဖိလစ်ပိုင်ဟာအခုထိတော့အရှေ့တောင်အာရှမှာတရက်အတွင်းကိုဗစ် -19 ကြောင့်သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါရယ်။တရုတ်နိုင်ငံမှာဒီကနေ့ကိုဗစ် -19 ကူးစက်မှုအတည်ပြုလူနာသေ16ယောက်ထဲမှာနိုင်ငံအနောက်ပိုင်းရှင်ကျန်းဒေသကကူးစက်သူ73ယောက်ရှိတယ်လို့တရုတ်မျိုးသားကျန်းမာရေးဌာနကပြောပါရယ်။ဩစတြေးလျနိုင်ငံဝစ်တိုရီယာပြည်နယ်မှာနှစ်ပတ်ဆက်တိုက်ကိုဗစ် -19 ကူးစက်မှုနှုန်းမြင့်လာပြီးတဲ့နောက်လူတိုင်းအိမ်ပြန်ထွက်ရင်နှာခေါင်းဆီးမဖြစ်မနေဝတ်ဆင်ရမှာဖြစ်ပါရယ်။မဲလ်ဘုန်းမြို့ကန်တွင်အနေနဲ့နှာခေါင်းဆီးမဝတ်ရင်ဒဏ်ကြေးဩစတြေးလျဒေါ်လာ200ပေးဆောင်ရမှာဖြစ်တယ်လို့ဝစ်တိုရီယာပြည်နယ်အုပ်ချုပ်ရေးမှူးဒန်နီယယ်အန်ဒရူးစ်ကကြေညာထားပါရယ်ရှင်။အိန္ဒိယအရှေ့မြောက်ပိုင်းအတန်ပြည်နယ်နဲ့အိန္ဒိချင်းနီပေါ်နိုင်ငံမှာမုတ်တုံမိုးကြောင့်စူးစူးဝါဝါရေကြီးရေရှည်နဲ့အတွေ့လူ၄သန်းလောက်နီပါကိုဘေးလွရာပြောင်းရွှေ့ပေးထားရပါတယ်။သေဆုံးသူအနည်းဆုံး189ယောက်ရှိပြီးဒါဇင်နဲ့ချီပြီးပျောက်ဆုံးနေတယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။တရုတ်နိုင်ငံတီဘက်ဒေသအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဖျက်ပြီးတော့စီစစ်နဲ့ဗရမပုတ္တရာမြေရေရှည်နာကြောင့်ကောက်ပဲသီးနှံတွေပျက်စီးရပြီးမြေပြိုတာတွေလည်းရှိကြောင်းနဲ့လူသန်းနဲ့ချီပြီးတော့ရွှေ့ပြောင်းပေးထားရတယ်လို့တာဝန်ရှိသူတွေကပြောပါရယ်။နီပေါ်နိုင်ငံမှာတော့ဟိမဝန္တန်ဒေသတဝိုင်မုတ်တုံမိုးကြီးနိုင်ကြောင်းခမန်းထားပြီးနိုင်ငံတောင်ပိုင်းမြေပြင်ဒေသတွေနေထိုင်သူတွေကိုသတိရှိကြဖို့တိုက်တွန်းထားပါရယ်။ပြည်နိုင်ငံအရှေ့ပိုင်းဟူဝေးမြေဒေသဝန်းကျင်မှာလည်းမိုးဆက်တိုက်ရွာသွန်းနေတာကြောင့်ရေကြီးရေရှည်မဲ့သတိပေးချက်ကိုဒီကနေ့အဆင့်3အထိတိုးမြှင့်လိုက်ပါရယ်။မိုင်ပေါင်း620လောက်ရှည်လျားတဲ့ဟူဝေးမြေကတရုတ် ်နိုင်ငံအဓိကစိုက်ပျိုးရေးနဲ့ထုတ်လုပ်ရေးဒေသတွေဖြစ်တဲ့ဟီနန်အန်ဟွေးနဲ့ဂျန်ဆုပြည်နယ်တွေကိုဖျက်ပြီးတော့စီးဆင်းနေတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံနောက်တောင်ပိုင်းချုံကျင်းဒေသကနေအရှိဘက်ကန်ယူတန်ရှန်ဟိုင်းထိမိုးသေးသေးထန်ထန်ရွာနေတာသတင်းနှစ်ပတ်လောက်ရှိနေပြီလည်းဖြစ်ပါတယ်။ဂျန်စီမြစ်ကြောင်းတစ်လျှောက်ဟူဘေးပြည်နယ်ဝူဟန်မြို့အပါဝင်ပြည်နယ်အတုံများများမှာလည်းရေကြီးရေလျှံနိုင်တဲ့သတိပေးချက်ကိုအမြင့်ဆုံးထုတ်ပြန်ထားပါတယ်ရှင်။ထိုင်းနိုင်ငံမှာထောင်ပေါင်းများစွာသောဆန္ဒပြသူတွေကထိုင်းစစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေကိုပြင်ဆင်ပေးဖို့ရွေးကောက်ပွဲအသစ်ကျင်းပပေးဖို့နဲ့ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့ဗန်ကောက်မြို့လမ်းတွေပေါ်မှာစနေနေ့ကတောင်းဆိုဆန္ဒပြခဲ့ကြပါတယ်။လူငယ်လွတ်မြောက်ရေးအဖွဲ့ Liberation Youth ကဥဆောင်စီစဉ်တဲ့အဲ့ဒီဆန္ဒပြပွဲဟာမတ်လတုန်းကထိုင်းနိုင်ငံကကိုရိုနာဗိုင်းရပ်စ်အရေးပေါ်အခြေအနေကြီးညာခဲ့ပြီးနောက်ပိုင်းမှာအကြီးအမားဆုံးဆန္ဒပြပွဲလေးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးတာမြင့်ချက်တွေနဲ့လူချင်းခက်ခွာခွာနေရမယ့်စီကံတွေကထိုင်းအစိုးရရဲ့ဗိုင်းရပ်စ်ထိန်းချုပ်ရေးကိုအထောက်အကူပြုစီသလိုဆန္ဒပြပွဲတွေကိုတားဆီးရမှာလည်းလက်နက်တပွဲအသုံးပြုနေတာဖြစ်ပါတယ်။စနေနေ့ကတော့လူ2500လောက်ဟာလူစုလူဝေးမလုပ်ဖို့တားမြင့်ထားတာကိုဆန့်ကျင်ပြီးဗန်ကောက်မြို့ကဒီမိုကရေစီအထိမ်းအမှတ်အဆောက်အဦအနီးမှာစုဝေးပြီးတော့အစိုးရဆန့်ကျင်ရေးကြီးကြော်တဲ့တွင်နဲ့ပိုစတာတွေခိုင်းဆောင်ပြီးသူတို့ရဲ့လူလာချက်တွေကိုတောင်းဆိုဆန္ဒပြခဲ့ကြပါတယ်ရှင်ဒေါက်တာရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ကျမကဆုမမရှင်ဒီကနေ့ကြာရောက်တဲ့83နှစ်မြောက်အာဇာနည်နေ့အခမ်းအနားကမ္ဘာကရောဂါ COVID-19 ဖြစ်နေတဲ့အချိန်မို့လို့အရင်နှစ်တွေနဲ့မတူဘဲလူစုလူဝေးကန့်သတ်ချက် social distancing ကျန်းမာရေးစည်းကမ်းချက်တွေနဲ့ကျင်းပခဲ့တဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်
။ဟောကြားဆန္ဒတကွအာဇာနည်ကောင်းဆောင်ခြင်းနဲ့အာတိုင်နဲ့မြောက်ဂျေးကျူ
လုံးရည်1948ခုနှစ်ဇူလိုင်လ19ရက်နေ့မနက်7:38မိနစ်မှာလုံခြံတပ်ဖြတ်ခံလိုက်ရတဲ့ဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီး၉ဦးကြာဆုံးခဲ့ရတဲ့နှစ်ပေါင်း83နှစ်ပြည့်အာဇာနည်နေ့အခမ်းအနားကိုဒီကနေ့ရန်ကုန်မြို့အာဇာနည်ဗိမာန်မှာကျင်းပနေတာဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်လွှတ်တော်ရဲရဲကဥက္ကဋ္ဌတွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရိုင်တက်ရောက်ကားတော့ပြုခဲ့ပါတယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့သမီးအဖြစ်မိသားစုအနေနဲ့တက်ရောက်ကားတော့ပြုခဲ့ပြီးအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုတွေလည်းအသီးသီးလာရောက်ကားတော့ပြုကြပါတယ်ဒီနေ့2020ပြည့်နှစ်မှာကြာရောက်တဲ့83နှစ်မြောက်အာဇာနည်နေ့အခမ်းအနားကတော့ကမ္ဘာကရောဂါ COVID-19 ဖြစ်ပွားနေချိန်နဲ့တိုက်ဆိုင်တာကြောင့်မျက်နှာဖုံးနှာခေါင်းစည်းတွေတက်ဆင်ကြရပြီး social distancing ကျန်းမာရေးစည်းကမ်းချက်တွေနဲ့အတူအခမ်းအနားကိုကျင်းပခဲ့တာဖြစ်ပါတယ်။အာဇာနည်ဘိမ်းမှာကျင်းပခဲ့တဲ့အာဇာနည်နေ့အခမ်းအနားကိုကိုယ်တိုင်တက်ရောက်ပြီးလွမ်းသူပန်းခွေချအလေးခါတော့ပြုခဲ့တဲ့ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကဒီနေ့အာဇာနည်နေ့အခမ်းအနားထူးခြားချက်ပြောပြပါတယ်
။ဒီနေ့အာဇာနည်နေ့ကတော့သူက COVID ရောဂါထိန်းချုပ်ရတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတဲ့အခါကျတော့ကျွန်တော်ကားပေါ်မှာထိုင်ချောင်းပြီးတော့သူတို့ခေါ်တဲ့အခါကျမှပဲကားနဲ့သွားပြီးတော့ဟိုတန်းကွေချအလေးပြုကိုကားပေါ်ကိုပြန်တက်ပေါ့လေဒါကတော့ဒီနှစ်အတွေ့အကြုံပါခင်ဗျကျွန်တော်တို့အတွက်သင်္ကန်းစာယူကြတွေအများကြီးကျွန်တော်တို့ခြံထားခဲ့တယ်လို့ကျွန်တော်တို့ဟိုခံစားရပါတယ်အခု83နှစ်ဖြစ်လာတဲ့အချိန်မှာကတော့တကယ်ဆိုရင်လွတ်လပ်သောနိုင်ငံတကာများအနေနဲ့ဒီအင်ဒီဂျင်းနိုင်ငံတွေနဲ့ရှင်ရင်တော်မှအများကြီးဖွံ့ဖြိုးတိုးတက်ပြင်မာလျက်နဲ့နိုင်ငံရေးပဋိပက္ခလက်နက်ကိုင်ပဋိပက္ခဒီအကြောင်းကျွန်တော်တို့နိုင်ငံဟာအခုလိုမျိုးဒီများနဲ့တန်းတူမရှင်နိုင်တဲ့အောက်ကျနောက်ကျဖြစ်နေရတဲ့အခြေအနေကိုသင်ခန်းစာယူတဲ့နယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ခင်ဗ
ျဒီနေ့အာဇာနည်နေ့အခမ်းအနားမှာနိုင်ငံတော်သမ္မတလွှတ်တော်အသီးသီးကဥက္ကဋ္ဌတွေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်တက်ရောက်ခဲ့တဲ့အပေါ်နိုင်ငံရေးလှစ်လာသုံးသက်သူဒေါက်တာရမျိုးသိန်းကသူ့သုံးသက်ချက်အမြင်ပြောပြပါတယ
်ဒီနေ့အာဇာနည်နေ့မှာပေါ့လေဒီအစိုးရဘိုင်းကရောဒီလွှတ်တော်ဘိုင်းကရောတက်မတော်ဘိုင်းကရောအကြီးအကဲတွေစုံစုံညီညီနဲ့တက်ရောက်တာဟာကောင်းတဲ့လက္ခဏာတရားလို့မြင်ပါတယ်။ဒီနှစ်ကရွေးကောက်ပွဲလုံးမဲ့နှစ်ဖြစ်တဲ့အခါကျတော့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲတွေလည်းအရေးကြီးတဲ့နှစ်တစ်နှစ်လို့ပြောလို့ရတယ်ပေါ့လေ။အဲသို့တော်လည်းပဲတစ်ဖက်က COVID-19 ကပ်ရောဂါလည်းရှိနေတဲ့အခါကျတော့အချင်းချင်းပြီးလို့ရတဲ့သဘောမျိုးတွေလည်းတွေ့ရတယ်ပေါ့။ကျွန်တော်အမြင်ပေါ့လေအာဇာနည်နေ့မှာတော့ဒီဗိုလ်ချုပ်ဆန်းချမှတ်ခဲ့တဲ့လမ်းစဉ်နဲ့ပေါ့လေပြည်မီအောင်ဘူကျောင်းဆိုင်ရဲ့တမီးဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့လက်ရှိခေါင်းဆောင်တွေအနေနဲ့အလေးနဲ့ထားပြီးတော့ဖော်ဆောင်ဖို့လိုအပ်တယ်လို့မြင်တယ်
မြန်မာပြည်သူတရလုံးကအာဇာနည်နဲ့ရောက်လာပြီဆိုရင်ဝမ်းနဲ့ကြေကွဲစားနဲ့ကျင်းပကြပါမယ်လို့ဗိုလ်ချုပ်ပေးခဲ့တဲ့ပင်လုံဂရိကဝိတ္တေကိုအကောင့်ထဲဖော်ဖို့လိုတယ်လို့ရှမ်းပြည်နယ်တိဘောမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟာဦးရဲထွန်းကအခုလိုပြောပါတယ
်။ဒီနေ့လိုနေ့မှာဘိုးကြောင့်ဆန်းတို့အာဇာနည်တွေတာဆုံးသွားတာကိုကျွန်တော်ကလွမ်းချုပ်စားတာတဲ့အနေနဲ့ဟိုရွမ်းသူတန်းကိုတော့ချရုံမဟုတ်ဘဲနဲ့ဗိုလ်ချုပ်တို့သေးသွားတဲ့ပင်လုံဂရိကဝိတ္တေကိုဖြည့်ဆည်းပေးဖို့နော်။သူတင်တော့အခုဒီမိုကရေစီဖက်ဒရယ်စနစ်ပေါ့ရောက်ချီတက်မယ်ဆိုတဲ့တန်တိတ်ထန်နဲ့တိုင်းသားတွေနဲ့အတူလုပ်ပေးနိုင်လို့ရှိရင်တော့ပို့ပြီးတော့တင့်လျော်လိမ့်မယ်လို့ကျွန်တော်ကထင်ပါတယ်
။အာသာနီကောင်းဆောင်ကြီးတွေကြာဆုံးခဲ့ရတဲ့မနက်10:38မိနစ်အချိန်မှာတော့ပြည်သူတွေဟာမိမိတို့ရောက်ရှိတဲ့နေရာတွေမှာငြိမ်သက်စွာရပ်ပြီးအလေးကာရဝပြကြသလိုမော်တော်ယာဉ်တွေလည်းအဆက်မပြတ်ဝန်တီးပြီးဝမ်းနဲ့ကြောင့်အထိမ်းမှကြာသာခဲ့ကြပါတယ်။ဒီလိုမျိုးပြည်သူတွေအနေနဲ့အာဇာနည်ခေါင်းဆောင်ကြီးကိုအခုချိန်ထိအလေးခါတော့ပြုနေကြတဲ့အနေအထားကတော့ဂုဏ်ယူစရာဖြစ်ပါတယ်လို့သတင်းစာဆရာဦးတီဟာသွေးကတုံ့တက်ပါတယ
်ဒီလိုမျိုးကျွန်တော်တို့ဒီ COVID-19 ကာလလိုမျိုးပေါ့နော်ကန့်သတ်နေတဲ့နေရာတဲ့ကာလမှာတော့လူတွေကကိုယ်အခြေခံနဲ့ကိုယ်စိတ်နဲ့ကိုယ်ကြောက်တဲ့နေရာမှာဒီလိုမျိုးကျင်းပပြီးတယ်ဆိုတာအခက်အခဲတွေရှားမှာကျွန်တော်သိတဲ့အားရပြီးတယ
်83နှစ်မြောက်အာဇာနည်နေ့အခမ်းအနားနဲ့အာဇာနည်ခေါင်းဆောင်ကြီးကိုရည်စူးဆုံးကပ်လူသားတွေကိုတော့နိုင်ငံနဲ့အဝမ်းပြုလုပ်ကျင်းပခဲ့ကြပါတယ်ရှင်ကျွန်မဆုမွန်ပါ
နိုင်ဒီကာလအတွင်းထိုင်းမြန်မာလာအိုဆောင်ရာရွှေတရီကန်နဲ့မဲခေါင်မြဝန်းဒေသမှာမူရစေဝါတန်နဲ့ချီပြီးအမြောက်များထုတ်လုပ်နေကြောင်းထိုင်းမူရနေနေဂျူရိုကဒီအပိုင်းတွင်ထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတင်ပြပေးပါမယ်ကျမအေးမှာပါ။ကမ္ဘာတဝန်းလုံးမှာကိုဗစ် -19 ရောဂါကပ်စိုးကိုရင်ဆိုင်နေရတာကြောင့်နိုင်ငံအနေကအစိုးရတွေဟာရောဂါထိန်းချုပ်တိုက်ချဲ့နိုင်ရေးအတွက်အစွမ်းကုန်လှုပ်ဆောင်နေကြတဲ့အချိန်ထိုင်းမြန်မာလာအိုနေဆက်ချင်းထိစပ်နေတဲ့ရွှေတရီကန်ဒေသကမူရရာဇာတွေကတော့စိတ်ကြွစီပြား ice ဒိမ့်ပြူစားတဲ့မူရစီတွေကိုပုံမထွက်လုံနေတာကိုတွေ့ရပြီးထိုင်းနိုင်ငံအတွင်းစိတ်ကြွစီပြားပေါင်းတန်းနဲ့ချီပြီးဝင်ရောက်လာနေကြောင်းထိုင်းမူရနေနေရေးဘယူရိုရဲ့အတွင်းရေးမှူးနီယုံထန်စီဆွတ်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်။การจัดการกับแหล่งดูภายนอกประเทศโดยใช้นโยบายทางประเทศชุมนุมนะครับในขณะนี้เนี่ยประเทศไทยเนี่ยเราร่วมกับประเทศโขนะครับก็คือจะมีเวียดนามกัมพูชาลาวเมียนมานะครับ
ထိုင်းနိုင်ငံမှာကမူရစေဝါထုတ်လုပ်တာမရှိပါဘူးထိုင်းမြန်မာလာအိုထိစပ်နေတဲ့ရွှေတရီကန်ဒေသကနေမူရစေဝါတွေအများဆုံးဝင်ရောက်လာနေတာဖြစ်ပါတယ်အဲဒီကနေတဆင့်နိုင်ငံတကာကိုတဆင့်ပို့ဆောင်နေတာကြောင့်ထိုင်းကဂျားခန်နိုင်ငံလို့ဖြစ်နေပါတယ်ဆိုပြီးပြောဆိုသွားတာပါ COVID-19 ကရေးပေါ်ကာလမှာအပြင်ထွက်မရဖြစ်နေကြတဲ့တောင်ပေါ်တိုင်းရင်းသားတွေနဲ့ထိုင်းလူငယ်တွေကြားမှာလည်းစိတ်ကြွစေကြသုံးဆွဲမှုတွေပုံမများကြလာနေတယ်လို့လည်းပြောဆိုသွားပါတယ်ထိုင်းနိုင်ငံမူရနေနေရဲ့အစည်းအဝေးမှာနှစ်လအတွင်းရွှေတရီကန်ဒေသကနေဝင်လာတဲ့မူရစေဝါမျိုးစုံဖမ်းမိတဲ့အရေးအတွက်ကိုဖော်ပြရမှာဇွန်လနဲ့ဇူလိုင်လအတွင်းမှာ ICE 9တန်နဲ့စိတ်ကြွစေးပြားအလုံးကြီးတန်း30ကျော်ဖမ်းမိခဲ့ကြအောင်အလားတူမြန်မာနဲ့လာအိုဆိုရီကလည်းစိတ်ကြွစေးပြားနဲ့စိတ်ကြွစေးထုတ်လို့ရမှာရောစက်ဓာတ်ဥစည်းတွေအမြောက်အများဖမ်းဆီးရမိခဲ့ကြအောင်ထိုင်းမူရနေနေရေးဘယူရိုရဲ့ဇူလိုင်လ18ရက်နေ့မှာပြုလုပ်ခဲ့တဲ့အစည်းအဝေးမှာပြောဆိုသွားပါတယ်။ရွှေတရီကန်ဒေသကနေထုတ်လုပ်နေတဲ့မူရစေးစက်ရုံတွေကိုမဲခေါင်မြောက်တစ်လျှောက်မှာလဲမူရကုန်တယ်တွေကတိုးမြင့်တိဆောက်လာနေတာကြောင့်ဒေသအတွင်းမှာမူရစေဝအနေရဟပိုမိုကြီးမားလာနေပြီဆိုပြီးထိုင်းမူရနေနေရေးဘယူရိုကထောက်ပြထားပါတယ်။2020ခုနှစ်မဲခေါင်မြောက်တစ်လျှောက်မှာတရုတ်ထိုင်းမြန်မာလာအိုဗီယက်နမ်ကမ္ဘောဒီးယားရွှေတရီကန်စစ်စင်ရေး1511လို့ခေါ်တဲ့၆နိုင်ငံပူးပေါင်းနေနေတဲ့ကာလမှာစိတ်ကြွစေးပြားပေါင်းတန်းပေါင်း300ကျော် ICE မူရစေဝါ73တန်နဲ့ဘိန်းဖြူတန်ခွဲဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းနိုင်ငံကထုတ်ပြန်ခဲ့ပါတယ်။ထိုင်းနဲ့မြန်မာပါဝင်တဲ့၆နိုင်ငံအတွင်းမှာဖမ်းမိထားတာကတော့မူရစေဝါထုတ်လုပ်ရမှာအသုံးပြုနေတဲ့ဓာတုပစ္စည်းပမာဏဟာစိတ်ကြွစေးပြားတန်းပေါင်း1000လောက်ထုတ်လုပ်နိုင်တယ်လို့ပြောဆိုထားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ဒီအမေရိကန်အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
အခုဆက်ပြီးမြန်မာအရေးစနစ်ကအစီအစဉ်ကိုနားဆင်ရမှာပါကျွန်မခင်မျိုးတက်ပါမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍအတွက်ကိုဗစ်ကာလမှာချထားပေးမဲ့ထောက်ပံ့ငွေနဲ့လေယာဉ်လုံသားတွေကိုစစ်ပစ္စည်းကိရိယာတွေတက်ဆင်ပေးတဲ့လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကအကြံပြုပါတယ်ဘလို့လုပ်ငန်းတွေမှာဘလို့ပုံစံနဲ့တက်ဆင်ပေးနိုင်မှာလဲနားဆင်ပါလေ
နဲ့ကတော့ history ရည်နဲ့ပံ့ပိုးပြဖို့လိုရပေါ့နော်ဆိုတော့အကြီးကြီးမှမစင်စားပဲနဲ့တနိုင်တပိုင်းကိုဘလို့လေးစက်တစီတွေကိုဘလို့ပုံစံနဲ့ဒီစိုက်ပျိုးရေးကဏ္ဍအတွက်ပံ့ပိုးပြလို့ရတယ်ဆရာ
ဟုတ်ပြီကြီးလိုက်ကြီးလိုက်လို့ရှင်တော့စက်ပြီးစစ်စင်သူကလန့်သွားတော့ဘလောက်မျိုးကုန်လဲဘလောက်များကြမလဲနော်ဆိုတော့အတိုင်းတာတစ်ခု330ပတ်ဝန်းကျင်ဆိုလို့ရှင် translate transcript design လောက်ဝယ်လို့ရတော့နော် translate လက်ထွန် translate ဝင်လို့ရတယ်တင်းတုံးစလောက်ကုန်မယ်ဆိုလို့ရှိရင်ကျွန်တော်ဒရိုင်ယာလေးတွေဝယ်လို့ရတယ်ဒရိုင်ယာဆိုရင်အချောက်ခံစက်ဒါနဲ့လို့ရကျွန်တော်ရာသူရမမှောင်လေကျွန်ရိတ်ပြီးမှဒါရာသူရသူကျွန်တော်အစိုးမရတော့ဂျိတ်သိန်းဂျိတ်ဆိုင်ပြိုးချိန်မှာဟောက်ပြန်ဂျိတ်ဆိုင်ပြိုးချိန်မှာမိုးခုံသွားမယ်ဂျိတ်သိန်းချိန်မှာမိုးတွေရရွာလာမယ်အဲ့ဒီမှာဒုက္ခရောက်တော့ပဲဗျာဆိုင်ပြိုးချိန်မှာရေလိုမယ်ဆိုရင်ရေစစ်တဲ့နေနဲ့ဒီရောက်ရေတွေနဲ့စက်ကရီယာနဲ့တင်ပေးလိုက်ဂျိတ်သိန်းချိန်မှာမိုးရွာမယ်ဆိုရင်ဒါနဲ့မိုးမရွာခင်မှာကျွန်တော်တို့ကစက်ကရီယာနဲ့မြန်မြန်ဆန်ဆန်ရိတ်သိမ်းချွေလေးလိုက်နော်ဒီစားရီကကျွန်တော်တို့ကရာသီဥတုကိုလည်းကျွန်တော်တို့တို့ဝရာသီဥတုရှောင်းရရောက်တယ်။နောက်ပြီးတော့ဒီလုံသမားတွေရှားတဲ့ဟာကိုလည်းကျွန်တော်တို့ဖြည့်ဆင့်တယ်။ဘလောက်ကုန်လဲဆိုတော့ကုန်တယ်။လက်သမားကတော့လက်ကုန်မရုံးမြတ်တဲ့အပြားမကိုကျွေးထူနေတဲ့လက်သမား။ဆိုတော့လက်သမားကိုသွားပြီးတော့ကျွန်တော်တို့ဒါကိုလုပ်မယ်ဆိုတော့စိတ်ကူးရင်ဆန်တယ်လို့ပြောမယ်။ဒါပေမဲ့ကျွန်တော်တို့ကလက်သမားတစ်ယောက်မနိုင်ရင်အုပ်စုလိုက်လက်သမား tax force ခေါ်တာပေါ့နော်။လက်သမားစိတ်ဝင်စားလက်သမားအဖွဲ့အစည်းဖွဲ့လိုက်ပြီးတော့အဖွဲ့အစည်းကိုဒါနိုင်ငံတော်ကအဖွဲ့အစည်းကိုမူတည်ပြီးတော့ဂျပန်မှာဒီလိုပဲလို့ဂျပန်ကကျွန်တော်ပြောခဲ့တဲ့ core facility တွေဒီဒါသူ့မှာတစ်ခုပဲစောင့်ပေးတယ်။နောက်ဒီသမားဖွဲ့စည်းကထိမ့်သိမ်းတယ်။ဒီသမားဖွဲ့စည်းကအားလုံးလည်းသမားတွေလာသမျှတုံ့ပြန်စီတွေကိုစစ်ကြောတက်စင်ထုတ်ပေါ်ပြီးတော့သိမ့်ပေးတယ်။ဒီလို honesty နဲ့ reality တိုက်မိချစ်တဲ့စိတ်ကလေးတွေရှိတဲ့တောင်ပြည်သမားတွေအများကြီးရှိပါတယ်။အဲ့ဒီလူငယ်ဖွဲ့စည်းတဲ့များဖွဲ့စည်းမယ်။ကြောက်ကျွန်တော်သင်ရှားမြင်လာတဲ့အဖွဲ့တော့ water user group ဆိုတော့သင်ရှားရစမှာ။ဒီ water user group ကရေရရှိရမှာနေမှာဒီသမားတွေအစုဖွဲ့လေးတွေကဥဆောင်ပြီးလုပ်တာ။အဲ့လိုဖွဲ့လေးတွေကသူ့ဖွဲ့လေးထင်ရှားတယ်ကောင်းတယ်ဆိုတော့အဲ့လိုမျိုးတွေကကျွန်တော်လက်သမားအစုဖွဲ့ကိုဒါဒီ set PC တွေကလေးကိုတက်ဆင်ပေးလိုက်မယ်တိတ်အများဆုံးကံပေါ့ခုနဆရာပြောတဲ့ကတွက်ကြည့်ရင်တိတ်4-5ရာပြင်မရှိဘူးဆိုတော့ small သေးစားလေးတိတ်4-5ဆိုဘာရှိမှလဲဆရာအခုဆိုရင်တို့နိုင်ငံတော်ကပံ့ပိုးမှာတန်ပေါင်း100 billions တရားကိုတို့ခွဲဝေပေးဖို့ဆိုတော့သူ့အနေနဲ့တော့တို့ကတော့ဒီမျိုးစေ့လေးတွေပေးပြီးတော့home garden လေးတည်ဆောင်မှုလုပ်တာပါဗျာ။ဒါလည်းကျွန်တော်ထောက်ခံတယ်ဒါလည်းကျွန်တော်တို့လိုအပ်တယ်။ဒီသမားတွေမှာဘဲမမသွားရတာအိမ်ထဲမှာအိမ်ကိုယ်အိမ်ချမ်းလေးလုပ်ပြီးတော့ home garden လေးနဲ့စိုက်ပျိုးစမယ်။အဆင်ပြေတယ်။ကိုယ့်အိမ်လည်းဆင်ပြေတယ်။အဲတခြားလည်းသွားမရဘူး။ဒါပေမဲ့ထွက်လာတဲ့ဟာကိုဒီဥစ္စာကိုဘယ်လိုသိပ္ပံလုပ်မလဲဆိုတော့ the body knows ဘူးမှမသိသေးဘူး။ဒါပေမဲ့အဲ့ဒါလည်းပေးအဲ့ဒါပေးတာလည်းသိပ်ပြီးတော့ကြားရမှာမဟုတ်ဘူး။စောစောကဒီမျိုးစေ့လေးတွေပြေတာဒီတရားစီပဲသူစိုက်လို့ဆင်ပြေသွားမယ်။ဒါပေမဲ့တကယ်လို့ခုနဆက်ကြိယာဆင်ပြေးလိုက်လို့ရှင်ဒီစက်ကြီးကဒီသူထိမ့်သိမ့်တဲ့ကာလအလျောက်ကြိုက်တွဲတဲ့လူရဲ့အကျိုးရှိတဲ့လျောက်ကိုရေရှည်မှာဒီတဲ့သမားစုရဲ့မနိုင်ဝန်ထမ်းနေရတဲ့ကွာကိုကုညီမှာဖြစ်တဲ့အတွက်ဒီစက်ကြီးကိုဒီခုတည်းကအဲ့ဒီအဖွဲ့အစည်းလေးတွေများတက်ဆင်ပေးမယ်ဆိုရင်ဤစားတော်တော်ကိုအဆင်ပြေတဲ့လုပ်ငန်း second option တဲ့သမားပြီး ready မရှိသေးဘူးသိပညာမရှိ maintenance မလုပ်တတ်ဘူးဆိုရင် second option ကကျွန်တော်တို့အင်္ဂလိပ်လိုတော့ leverage ပါဆိုမှပြေးလိုက်တဲ့ယင်းတစ်ခုကိုတိုးပေါအောင်လုပ်တာပြေးလိုက်တဲ့နိုင်ငံတော်ပြေးတဲ့ပစ္စည်းပစ္စည်းကိုမျိုးစည်လေးမျိုးစားဝေးပြီးပြေးလိုက်တာမှာဒါတဲ့လမ်းဆုံးသွားမယ်စား deliverage ခေါ်တဲ့ဒီနိုင်ငံတော်ရဲ့ပြေးတဲ့ပစ္စံကိုအတိုးပွားပြအောင်ဆိုရင်ဘယ်လိုတွေလုပ်တယ်လဲဆိုရင် contract farming ခေါ်တဲ့နိုင်ငံတော်မှာရှိတဲ့ contract farming လုပ်နေတဲ့ Myanmar Rice Federation မြန်မာနိုင်ငံစံတမတင်းဖွဲ့နောက် KIA ရှိပါလို့ကုမ္ပဏီကြီးကြီးအများကြီးရှိတယ်เนาะဒီ contract farming နဲ့က contract farming ဒီစနစ်ကြတဲ့ data နဲ့စဉ်းစားထင်သားမြင်သားအင်းတင်းလေးနားဆလို့စက်ကြီးကင်တွေရားဆလို့အကျိုးရှိအောင်လက်သမားကမြင်တဲ့လူပဲစိုက်သူတို့ကအားလုံးစင်းအင်းအားအင်းအားနဲ့စိုက်ပြီးတော့များနှုတ်နှစ်ဖက်ကျိုးစီးပွားတိုးပွားပြီးတော့လုပ်မစိုင်းဒီငွေစီးပြောင်းပြတ်မသွားဘူးသူတို့စွရင်စရာခုနပြည့်တဲ့ငွေစီးသင်္ကာမြလာရှိမြရေးရှိခံမယ်ဒါမှမဟုတ် UNOPS ခေါ်တဲ့ကုလသမဂ္ဂထောက်ပံ့ Lift Funds ခေါ်တဲ့ဟာတွေ USAID ဆိုတဲ့ဟာတွေ JICA QUICA ဆိုတဲ့ NGO တွေအများကိုအဲ့ဒီကိုထောက်ပံ့အဲ့ပုဂ္ဂိုလ်အဲ့အဖွဲ့အစည်းတွေနဲ့တော်တော်ကိုဗစ်ထောက်ပံ့နေမြားပေါင်းဆက်ပြီးတော့အဲ့ဒီကပညာရှင်တွေနဲ့ပဲလိုထင်တာမြင်တာရှိတဲ့မပြောက်ပြက်မပျက်စီးတဲ့ရေရှည်ခံတဲ့စိုက်ပျိုးကုန်ထုတ်လုပ်ငန်းကြီးတစ်ခုလုံးကိုကောင်းကောင်းလုပ်လို့ရတယ်ဆရာ။အားလုံးလုပ်ရတယ်။
အစိုးရက မီလီယံတရာစိုက်ပျိုးခံတာအတွက်ပေးမယ်ဆိုတော့ဒီဟာမှာသူတို့ကအဓိက home garden လို့ခေါ်တဲ့ဗမာလိုတော့ဒီပုတ်ဟိုအိမ်နောက်ဖေးဈေးဆိုင်တည်တဲ့အလုပ်ပေါ့ဗမာနိုင်ငံမှာလို့ရင်ရောအောင်မြင်ဖို့လမ်းရှိပါသလားအဲ့ဒါလေးနည်းနည်းပြောပြပေးပါရှင
်ဒီကနေ့ကျွန်တော်ကတော့ဟိုကျောင်းစာအိမ်နောက်ဖေးဈေးဆိုင်တည်သူကစာပြီးတည်းရဆိုကိုလုတ်ခိုင်းတာဒါပေမဲ့အခုဗမာပြည်လို့ဒီဥစ္စာဒီလိုမျိုးမလုတ်ချသလဲဆိုရင်ရေအကန့်အသတ်ရှိတယ်စိုက်ပျိုးရတဲ့အချိန်မျိုးများနေစိုက်ပျိုးရရနိုင်အောင်စီမံပေးဖို့လိုတယ်နောက်ပြီးတော့သူတို့ဒီလုတ်တဲ့လူတွေရဲ့ဈေးကွက်ပေါ့နော်ထွက်လာတဲ့ဟာကိုကျွန်တော်တို့ကထွက်လာတဲ့ကော်မတီကိုတူတူကန်ကန်ငရုတ်လုတ်မယ်ရုပ်ပြီးလုတ်မယ်ချင်ပေါင်းလုတ်မယ်အားလုံးကဒါပဲလုတ်မယ်ဘူးပဲဖီယုံတခွားအားလုံးဒီပြိုင်နဲ့ထွက်လာတောင်းလို့မရဘူးစားတဲ့လူကလည်းအတိုင်းအတာတစ်ခုပဲစားမှာဘာဘိုက်ပြင်ဝဲမရှိတော့ကြောက်ဒါတွေကကျွန်တော်အင်္ဂလိပ်မှာကြုံရတယ်အင်္ဂလိပ်မှာလည်းခန်းကျင်လေးတွေတပုံတစ်ကောင်ပြည်လင်းပို့တဲ့ပြန်ပင်ရုပ်ပြီးပို့လို့မရတဲ့ခါကျတော့တပုံတစ်ကောင်နဲ့ဒီတိုင်းပုတ်သွေးပျက်စီးသွားတယ်လေတော့လုတ်ပြီးတော့ရမြောက်တဲ့ဟာမျိုးတွေဒီလိုမျိုးဖြစ်သွားမဲ့ဟာကဘာလဲဆိုတော့ value chain စပြီးတော့ site ဓာတ်နေပြီးတော့ဈေးကွက်အစီမံလိုတာပေါ့ဆရာမရဲ့အခုကဈေးကွက်တွေအရည်ပြင်ပမှာပိတ်နေတော့ border ပိတ်နေတော့ပတ်လာတဲ့ဟာတော့ဒီဘာပြားတွေဝအောင်စားမှာနော်ဒါပေမဲ့ရေရှင်မှာတော့ဒီပတ်လာတာကိုကျွန်တော်တို့ကနိုင်ငံတကာလိုအပ်ချက် standard နော်ဒီ residue ခေါ်တဲ့စိတ်တော့ကင်းတဲ့ဤနန်တွေနဲ့ထုတ်နိုင်မယ်ဆိုရင်တော့ဈေးကွက်ရှာနိုင်မယ်ဆိုရင်တော့တော်တော်ကောင်းတဲ့အလားလာကောင်းတဲ့တိုက်ပြေးထုတ်လို့ရလို့များတစ်ခုပါပဲဒီဥစ္စာသို့တော့ဒီဥစ္စာကိုဘလူးအလုပ်မှလည်းဈေးကွက်ဘလူးလောက်အောင်ဆိုရင်တော့ဒီနေ့ကျွန်တော်တို့အနေထားဈေးကွက်နေထားကြည့်လိုက်ရင်အားရစရာမရှိဘူးဆရာမခင်ဗျာအားလုံးကဒီ pilot track ခေါ်တဲ့ယူနှစ်ခုနှစ်ဖက်စာချုပ်ချုပ်ထားတဲ့ဈေးကွက်မှာမဟုတ်ပါဘဲနဲ့သူတို့ကြရဈေးကိုသူတို့ပေးတဲ့ကြိုက်သူတို့ပေးတဲ့ဈေးမှာယူနေရတဲ့ဈေးကွက်သွားလုံလုံနေရတဲ့အတွက်ဒီဈေးကွက်မရေမရမသိသိရှာမှုအောက်မှာအဲကျွန်တော်တို့ကဒီစိုက်ပျိုးရေးမတွေ့တဲ့တာလည်းရှိတယ်ဆိုတော့ဈေးကွက်ကိုလည်းခုနရေနဲ့စက္ကရာလို့လို့ဈေးကွက်ကလည်းအဓိကပဲဒီပစ္စည်းတွေကိုပတ်မဲ့ဈေးကွက်ကိုလည်းနိုင်ငံတော်ကအပြန်အလှန်စီးပွားရေးကိုတာစနစ်မဟုတ်ဘူးကျွန်တော်တို့ပေးသမျှယူရရောင်းရမယ့်စနစ်ထက်အပြန်အလှန်အချိန်မီွေးကိုကျွန်တော်တို့ကအချိန်နဲ့ kait စိုက်ပျိုးထုတ်လုပ်နိုင်တဲ့သူတို့ကျင်တဲ့ပစ္စည်းကိုကျွန်တော်တို့ကအချိန် kait စီမံစိုက်ပျိုးထုတ်လုပ်နိုင်တဲ့စနစ်မရောမရှင်းဒါလိုပဲပြောလို့ရမယ်ဆရာမခုရီမရောက်သေးဘူးဆရာဘယ်လိုမှမရောက်သေးချေဟိုချင်းနှစ်ပေါင်းများစွာ90လောက်တည်းကယနေ့ထိပဲတရုတ်ပြည်ဒီဇင်ဘာကိုကတရုတ်စီးပွားရေးသမားတွေပေးသမျှယူပြီးတော့လုပ်နေရတဲ့အနေထားအနေလွတ်မယ်အခုကတော့ဘလို့ကပိတ်လိုက်တဲ့ပြဲတော့ပိုတော့ဆိုးသေးတော့ဆရာနော
်ဒီအိမ်နောက်ပေးဈေးဆိုင်တည်တဲ့ဥစ္စာဥပမာလေးနည်းနည်းပြောပြပေးပါဆရာဘယ်နိုင်ငံမှာလုပ်နေလဲဆရာ
အော်အဲ့ဒါကအိန္ဒိယနိုင်ငံမှာအိန္ဒိယဆိုတာကဒီလောက်ကိုသူတို့တန်သမားတွေကိုပေးလို့တာတော်တော်ကြာပြီအိန္ဒိယနိုင်ငံကြီးရဲ့ခေါင်းဆောင်တွေဒီအလုံးကိုအုံနောက်ပြေးတယ်သူတို့အားလုံးကိုရေရအောင်လုပ်ပြေးတယ်တပြိတော့အိန္ဒိယကြီးကြီးမားတဲ့ဟာရောရေအားလုံးရောက်တယ်ရောက်တော့လူတွေကအိမ်ဝင်ထဲမှာတိနာနေဆိုင်ကြတယ်နောက်စားသုံးတဲ့ဒမန်းကလည်းသူတို့ဒီအားလုံးကဟင်းသီးရဲ့စားတဲ့စားသုံးတဲ့ပြည်သူပြည်သားများဖြစ်တဲ့အတွက်သူတို့ပြည်ထဲမှာဝင်အဆင်ပြေတယ်ကျွန်တော်တို့ပြည်ထဲကတော့ဆက်မဟင်းသီးရဲ့စားတဲ့လူကတိတ်မရှိတော့ခုနပူရှန်တဲ့ဟာတွေ surplus တွေပိုတဲ့ဟာကိုကျွန်တော်ဘလို့ဒါကိုအကျိုးရှိအောင်ထွက်ကုန်နေနဲ့ဘလို့လို့မလဲဆိုတာပဲရေးကြည့်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာဆိုတော့ home garden ကဒီအိမ်နောက်ပြီးဈေးဆိုင်တည်တဲ့သဘောပေါ့နော် home garden ဆိုတာလည်း project တွေနဲ့ထွက်လာတဲ့ ocean နဲ့ပစ္စည်းတွေကိုဘလို့လုပ်ရင်ကောင်းမလဲဆရာအကြံပေးပ
ါဒီရှမ်းပြည်မှာရှမ်းပြည်ရဲ့ကျွန်တော်ကလောအောင်မင်္ဂလာအိန္ဒိယအဲ့ကနေဆင်းသွားလို့ဆိုရင်မိုင်၄၅၀၀ဝေးမိုင်၃၀၀ဝေးမှာရှိတဲ့ကလောလိုက်ကောအထိဒီတောင်တရားလမ်းမရေးတိုင်းသွားမယ်ဆိုရင်ကော်ပီကင်းနေကော်ပီကင်းနေအားလုံးကယနေ့အောင်ရင်းမဲ့ရိတ်သိမ်းတဲ့ခါကျတော့စားဈေးကွက်မရှိဘူးဈေးကွက်ပိတ်လိုက်တဲ့အတွက်အခုနောက်ပိုင်းမှာသူ့လိုပဲတန်ဖိုးရှိတဲ့ပြည်နယ်တရသီကကျွန်တော်တို့တရသီဒီကျွန်တော်ကအနည်းဆုံး900လောက်ရှိတာနည်းလားမဟုတ်ဘူးသိတာမှဒီရက်ဆောက်တို့ကျွန်တော်တို့ဒီဇိုင်းတို့တောင်ကြီးပတ်လဲဟိုပုံးပတ်လဲမြင်မဆုံးကျွန်တော်တို့တရချံကြီးတွေမန္တလေးပတ်ဝန်းကျင်မေရယာကျောင်းကျောင်းဆယ်စိန်ကိုင်းနော်မြေသားအဲ့မှာတရက်ချန်နေဒီမောကြီးရင်အပြည့်ပဲမမဘကုမစုံရင်းမဲ့ရိတ်သိမ်းပြီဒါမှမဟုတ်ဒီတရက်သီးတွေဒီပြည်ုပ်ပြည်ရစီပိတ်ကထားတွေ့ရင်းနေသူတို့မှာဒီတရက်သီးတွေကိုပြည်သိမ်းမဲ့လက်ရောင်းရတယ်ကျန်တာတော့လေးလေးဆုံးရှုံးပေါ့နော်အဖေရဲ့သခွားဒီတိုင်းမှာပဲခရမ်းကျင်မကြခင်လာတော့မယ်အားလူတွေရှမ်းပြည်မှာရိတ်တော့ပဲရင်းနေထွက်တော့မယ်စသည်ဒီနန်နေအားလုံးဒီရင်းကတော့ထားခဏတော့အထားမခံတဲ့ဒီနန်နေဖြစ်တဲ့တွေ့ဒီဒီနန်နေဒီလိုရိတ်သိမ်းပြီးတော့ဈေးကွက်မှာရှင်မလာလို့ရှိရင်နိုင်ငံတော်ဆူအနေနဲ့ဘာလုပ်မလဲဆိုတာကဆူအကြောင်းဖြစ်သွားပြီအကျိုးရှိအောင်လုပ်မစီမံသေးဘူးကြောက်ဂျပန်ဘလိုစီမံလဲခုနဒီ previous chart ခေါ်တဲ့တိုက်နေပြည်နယ်ဒေသတခုမှာလွန်ခဲ့တဲ့နှစ်ပေါင်းရာကျော်တည်းကအစုအဖွဲ့တန်တမာ task force တွေဖွဲ့ပြီးတော့ cold storage facility တခု previous chart 90ဆိုရင်အခု90 previous chart အတိုင်းမှာတလုံးစီဆောင်ပေးတဲ့အတွက် ်တန်သမားဒီအချိန်မျိုးသူထွက်လာသမျှသိနေဒီကနေ့ပြဆာမကျွန်တော်တို့ပြောနေတဲ့အခုထွက်တဲ့မျိုးကိုသူကအလုံးသူအဲ့ဆန္ဒသွားပို့ပေးဌာနအလုံးတိန့်စီထုတ်ပို့ဆေးကျော်တန်းစင် grading ကွက်ထုတ်ပို့ပြီးတော့ market ရောက်ပို့ပေးစိုးရလို့ပြဒီစိုးကစိုးရနေတော့စောက်ပေးတယ်မှာပါဒီကော်ဒီတမမကော်ပိုရိတ်လေးဒါဥစည်းမထုတ်ပေးဒါဂျပန်ဆိုတော့ဒီအစာဥဆောင်နေကျွန်တော်တို့အစာဥဆိုင်တော့ကျွန်တော်တို့မလုပ်မလဲသူ့လောက်မကုန်နေနဲ့ချာအကုန်နေတဲ့ full facility ပေါ့ဗျာအင်းလန်အောက်လန်လောက်ရှိတဲ့ aircon တွေ aircon တွေကိုအခုကကျန်းကျင်တင်းနှင်းနဲ့ကျန်းကင်းရဲ့အောက်ကနေအင်းလန်တခုတွင်းပြင်မယ် aircon နဲ့ဘော်တော်ရဲ့ aircon တွေအောက်လန်နဲ့ထွက်မယ်ဒီလို cost တွေအများကြီးလုံးနေ cost တွေမလုံးနိုင်ဘူးဒါတိတ်ဘော်တော်လူကများမယ်ဆိုရင်အချောက်ခံမယ်ချမ်းမီမှာနေရော24နာရီ77နာရီတနေ့လုံးကြာနေဆိုတော့အချောက်ခံပြီးတော့အချောက်ခံပစ္စည်းတွေကိုကျွန်တော်တို့ကဘယ်လို packing တိမ့်တိမ့်ဘယ်ဈေးကွက်မှာသွားမလဲဆိုတာကိုကျွန်တော်စဉ်းစားမယ်။ဒါဒုတိယနေ့ပေါ့နော်။တတိယနေ့ကတော့ perishable လောဝဖြစ်နေတဲ့ juice ဖြစ်နေတဲ့တရေသီးလိုဟာမျိုးတွေခဲညင်လိုဟာမျိုးကြတော့တခါတည်းတရေသီးဆိုရင်ကျွန်တော်တို့ကနှစ်ထုတ်ပြီးတော့ juice ကိုလုတ်ထုတ်လို့ရတယ်။ကိုယ်သက်ဆေးပါညာတခြားလောဝမှာ preservation တွေလုတ်ပြီးတော့များလုပ်နိုင်လို့ဆိုရင်တော့ဒီစားဆေးမှာအလားလားရှိတာခဲညင်လိုက်တိုင်းမှာအလားတူဒီခဲညင်တွေအားလုံးကိုပြုတ်ပြီးတော့ကျွန်တော်ကketchup ပေါ့ခရညင် sauce လို့ပြီးတော့နိုင်ငံတကာပို့မယ်ဆိုရင်တတပြောတာကျွန်တော်ရှင်းတကယ်လုပ်မယ်ဆိုရင်လုပ်မယ်သူရှိဘယ်က17တန်းလောက်စိုက်တယ်စီတွသီးနံက14တန်းလောက်ဆက်14 5တန်းလောက်ဆက်တယ်အလုံး25တန်းလောက်စိုက်တယ်နော်25တန်းလောက်စိုက်တဲ့ဒီဟာတွေဘယ်သီးနံတွေအမေရိကန် market တွေမှာသွားကြည့်လို့ရှိရင်စဉ်းစားလို့သမားအကုန်လုံးဝယ်ဝယ်ပြီးစားလို့ရတင်တင်ဘူးလေးတွေပြုတ်ပြီးတော့တခြားသိမ့်ဆွေသိမ့်စီပြီးရောင်းတာလေဒါမျိုးတွေပေါ့ဆရာမဒီမှာပဲရှုပ်ပြီးဆိုရင်လည်းဒါတည်းတက်ကိုကျွန်းနဲ့တိုင်းမခံရတော့เนาะအဲ့ရမျိုးတော့ကိုစီတွေကိုနောက်ပိုင်းမှာဒီတိုင်းပြောနေတဲ့ဒီနေ့ဒီပြောလို့မဆုံးနိုင်ကြပါဘူးရာပစာပြားမှာ belly added အကြမ်းအခုလိုမျိုးကျင်းနဲ့ကြက်ကြက်ကြရင်ဘာဘလူးမှာကဲမဲ့သူမရှိတဲ့အနေဒါဖြစ်နေတယ
်ဆိုင်ပြွေးပညာရှင်ဒေါက်တာထွန်းကိုဆက်သွယ်နေတာပါကျွန်မပြောတတ်ပ
ါမင်္ဂလာပါရှင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ NLDတိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါရယ်ရှင
်။လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်။အခုတစ်ခေါက်ထူးခြားချက်ကတော့ပြည်နယ်တွေမှာရှိတဲ့တိုင်းသားပါတီအတော်များများဟာသူတို့ပါတီငယ်တွေကိုဖျက်သိမ်းပြီးလူမျိုးတူတိုင်းသားပါတီအချင်းချင်းပေါင်းစည်းကြကြင်းပါ2015ခုနှစ်အထွေထွေရွေးကောက်ပွဲကိုသင်ခန်းစာယူပြီးတူညီတဲ့လူမျိုးစုတစ်ခုထဲမှာကိုပါတီမျိုးမျိုးကွဲနေရင်မဲရရှိမှုမှလည်းမဲကွဲသွားနိုင်တယ်ဒါကြောင့်လူမျိုးစုချင်းတူတဲ့ပါတီချင်းချင်းပေါင်းစည်းပြီးတပါတီတည်းအဖြစ်ရွေးကောက်ပွဲဝင်ရင်အနိုင်ရနိုင်ခြေပိုများနိုင်တယ်ဆိုပြီးဖြစ်ပါတယ်အဲ့ဒီလှုပ်ရှားမှုနောက်ပိုင်းပေါ်ပေါက်လာတဲ့ဝေဖန်ချက်တစ်ခုကတော့ NLD အနေနဲ့အစိုးရအာဏာရခဲ့တဲ့၄နှစ်ကျော်ကာလတိုင်းပြည်တည်ဆောက်ရေးမှာပြည်သူတွေမျှော်မှန်းထားသလောက်အကောင့်တွေပေါ်မပေးနိုင်ခဲ့ဘူးချွေရင်အားနဲ့ချက်တွေအများကြီးရှိနေတယ်ဒါကြောင့်အရင်2015ရွေးကောက်ပွဲတုန်းကလို့မဟုတ်ပဲလူမှုထောက်ခံမှုကျဆင်းနိုင်တယ်အခြားတစ်ဖက်မှာလည်းပြည်နယ်တွေမှာတိုင်းသားပါတီတွေအားကောင်းလာနိုင်တယ်ဒါကြောင့်တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးရွေးကောက်ပွဲဝင်သင့်တယ်ရွေးကောက်ပွဲပြီးရင်တိုင်းသားတွေနဲ့ပူးပေါင်းထားတဲ့ညွတ်မောင်းအစိုးရဖွဲ့သင့်တယ်ဆိုပြီးဖြစ်ပါတယ် NLD တိုင်းသားတွေနဲ့မဟာမိတ်ဖွဲ့လာနိုင်ခြေရှိသလားဆိုတာလေ့လာကြည့်ကြရအောင်ပါ
လာမယ့်ရွေးကောက်ပွဲရလက်ဘလို့ဖြစ်လာမလဲဆိုတာပြောဖို့စောနေပါသေးတယ်။ဒါပေမဲ့ရှုထောင့်အမျိုးမျိုးကနေခံမှန်းကြည့်လို့တော့ရနိုင်ပါတယ်။ဥပမာအားဖြင့် NLD မဲရနိုင်ချေနည်းသွားမလား။ဘယ်လောက်နည်းသွားမလဲ။လွှတ်တော်ထဲမှာကိုယ်စားလှယ်25ရာခိုင်နှုန်းအသင့်ရယူဆောင်ဆိုင်နေတဲ့တက်မတော်နဲ့မိတ်ဖက်အဖွဲ့အစည်းဖြစ်တဲ့ပြည်ခိုင်ဖြိုးပါတီကရောလာမယ့်ရွေးကောက်ပွဲမှာ2015ရုံးကထက်လူထုထောက်ခံမှုပိုများလာပြီးမဲရီပိုရလာနိုင်မလား။အခုမှအသစ်ဖွဲ့ပြီးရွေးကောက်ပွဲဝင်မဲ့ပါတီမျိုးတွေကရောအမတ်နေရာဘယ်နေရာလောက်ခွဲဝေရယူသွားနိုင်တယ်လဲအလားတူတချို့သောအကဲခတ်တွေထင်မြင်ယူဆသလိုပြည်နယ်တွေမှာတိုင်းသားပါတီတွေအားကောင်းလာပြီးအမတ်နေရာပိုရသွားနိုင်သလားစတာတွေပဲဖြစ်ပါတယ် NLD ပါတီရဲ့ဖြစ်လာနိုင်တဲ့အခြေအနေကိုအရင်လေ့လာကြည့်ကြရအောင်ပါပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကသမရရွေးနိုင်မဲ့အစိုးရဖွဲ့နိုင်မဲ့ပြည်ထောင်စုအဆင့်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ခုအတွက်မဲဆန္ဒနယ်စုစုပေါင်း492နေရာမှာရွေးကောက်ပွဲလုပ်ပါတယ်။ပြည်ထောင်စုလွှတ်တော်ရင်းမှာတက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုစလေ156ယောက်ကလည်းအသင့်နေရာရပြီးဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုလွှတ်တော်ရဲ့ရောက်ပြီးရင်သမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့အတွက် NLD ပါတီအတွက်ပြည်ထောင်စုအဆင့်အမှတ်အနည်းဆုံး324ရောက်လိုအပ်ပါတယ်။ရွေးကောက်ပွဲမှာ NLD ဟာမဲဆန္ဒနယ်မြေစုစုပေါင်းရဲ့89ရာခိုင်နှုန်းနဲ့ညီမျှတဲ့နေရာ390အနိုင်ရပါတယ်။ပြည်ထောင်စုအဆင့်လွှတ်တော်ရဲ့ရောက်သွားတဲ့အခါတက်မတော်သားအမတ်တွေပါပေါင်းထားတဲ့လွှတ်တော်တစ်ခုလုံးရဲ့60ရာခိုင်နှုန်းနီးပါးရှိနေတာတွေ့ရပါတယ်။လိုအပ်တဲ့324နေရာထက်ကျော်လွန်တဲ့အမတ်နေရာ390အထိအနိုင်ရခဲ့တာကြောင့်လွတ်လွတ်ကျွတ်ကျွတ်ပဲတမရရွေးနိုင်အစိုးရဖွဲ့နိုင်ခဲ့တာပ
ါ NLD အနိုင်ရတဲ့အနေအထားကိုပြန်ပြီးခွဲခြားစစ်ဖြာကြည့်လိုက်ရင်ပြည်တော်စုအဆင့်အတွက်တိုင်းဒေသကြီးတွေကနေအမတ်နေရာ280ပြည်နယ်တွေကနေအမတ်နေရာ130အနိုင်ရခဲ့တာပါ2020မှာကျင်းပနိုင်မဲ့ရွေးကောက်ပွဲမဲဆန္ဒနဲ့အရေးအတွက်ကို2015အခြေအနေအတိုင်းပဲတွက်ရင်NLD အနေနဲ့တမရရွေးဖို့အစိုးရဖွဲ့ဖို့အကြမ်းပြင်းအမတ်နေရာ324နေရာလိုနိုင်ပါတယ်တကယ်လို့များသုံးသပ်သူတွေခန့်မှန်းသလိုတိုင်းဒေသကြီးမဲဆန္ဒနယ်တွေမှာ NLD အတွက်စိန်ခေါ်မှုကြီးကြီးမားမားမရှိခဲ့ဘူးဆိုရင်2015တုန်းကလိုပဲအမတ်နေရာ280ရနိုင်တယ်လို့ခန့်မှန်းနိုင်ပါတယ်ဒီအခါ NLD အနေနဲ့တမရရွေးနိုင်ဖို့အစိုးရဖွဲ့နိုင်ဖို့ပြည်နယ်တွေကနေအမတ်နေရာ44နေရာလောက်အနိုင်ရရင်လုံလောက်ပါပြီပြည်ထောင်စု2015တုန်းက NLD ဟာပြည်내ဒီမှာအမတ်နေရာ130အနိုင်ရခဲ့တာမို့2020ပြည်내ဒီမှာဝက်ဝက်ကွဲအောင်ရှုံးပြီး2015ရဲ့တဝက်55နေရာလောက်အနိုင်ရရင်တော့သမရရွေးနိုင်အစိုးရဖွင့်နိုင်တဲ့အနေအထားရှိနေစေဖြစ်တာတွေ့နိုင်ပါတယ်။ဒါက2020အတွက်အကြံပေးတွက်ဆချက်ပါ။ပြည်내ဒီမှာရောတိုင်းသားပါတီတွေပေါင်းစည်းကြလို့အဲ့ဒီပါတီတွေအမတ်နေရာပိုရလာမလားဆိုတာသုံးသပ်ကြည့်ကြရအောင်ပါ။
တီထောင်စုရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်အရပြည်နယ်6ခုကကယားကရင်ကချင်မွန်ချင်းနဲ့ဝါလူမျိုးစုပါတီတွေပေါင်းစည်းခဲ့တာတွေ့ရပါတယ်။အဲ့ဒီလိုပေါင်းစည်းလိုက်လို့ပြည်နယ်တစ်ခုစီမှာအဓိကလူမျိုးစုရဲ့ပါတီတစ်ခုတည်းရှိပြီးအဲ့ဒီပါတီကပဲရွေးကောက်ပွဲဝင်ပြိုင်မှာမျိုးတော့မဟုတ်ပါဘူး။လူမျိုးစုတူပါတီကွဲတွေရှိနေပါသေးတယ်။ဒါဒီမကလူမျိုးစုငယ်တွေရဲ့ပါတီတွေလည်းရှိနေသေးတာပါ။နောက်တစ်ချက်ကတိုင်းသားပါတီတွေဟာသူတို့လူမျိုးစုတူတူတွေကိုပဲစီယုံလိရှိတာမို့လူမျိုးစုမတူတဲ့ဗမာနဲ့အခြားတိုင်းသားတွေရဲ့မဲကိုရအောင်ဆွဲဆောင်နိုင်ဖို့ခက်ခဲလာပါတယ်။2015တုန်းကပြည်ထောင်စုအဆင့်အတွက်ပြည်နယ်တွေမှာမဲဆန္ဒနဲ့200အတွက်ရွေးကောက်ပွဲကျင်းပခဲ့ပြီးတိုင်းသားပါတီတွေကအမှတ်56ရောက်ရွေးချယ်ခံခဲ့ရပါတယ်။အခုအခြေအနေကောင်းလွန်းလို့2015ထက်အရေးအတွက်နှစ်ဆဖြစ်တဲ့အမှတ်နေရ130ကျော်နိုင်ခဲ့ရင်တော့ NLD ရဲ့သမရရွေးချယ်နိုင်ဖို့အစိုးရဖွဲ့နိုင်ဖို့လိုအပ်တဲ့အမတ်အရေးအတွက်ကိုထိခိုက်သွားနိုင်ချေမရှိသေးပါဘူးအခြားတစ်ဖက်မှာတော့လွှတ်တော်ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးဟောင်းသူရဥရွှေမန်းရဲ့ပါတီ88မျိုးဆက်ခေါင်းဆောင်ဟောင်းဥကုကုကြီးဦးဆောင်တဲ့ပြည်သူပါတီစီးပွားရေးလုပ်ငန်းရှင်ဒေါက်တာဒေါ်သက်သက်ခိုင်ဦးဆောင်တဲ့ပြည်သူရှေ့ဆောင်ပါတီလူမျိုးကလည်းမဲဆန္ဒနဲ့တနယ်ချင်းစီမှာ NLD ကိုချင်းချောက်နိုင်တဲ့အနေအထားဖြစ်ပေါ်ပွဲမရှိဘူးလို့သုံးသက်သူအများစုကဆိုကြပါတယ်။အလားတူပြည်ခိုင်ပြိုးပါတီကလည်း2015တုန်းကထက်လူထုထောက်ခံမှုပိုရလာနိုင်မဲပိုရနိုင်တယ်ဆိုပြီးခံမဲတဲ့သူမတွေ့ကြပါဘူး
။ဒီချက်လက်တွေကိုခြုံငုံသုံးသပ်ကြည့်ရင် NLD ဟာညွတ်မောင်ဆိုရဖွဲ့ဖို့မဲဆန္ဒနဲ့အပိယူလို့မဟာမိတ်ဖွဲ့ပြီးမှရွေးကောက်ပွဲဝင်ဖို့စဉ်းစားမဲ့အနေအထားမျိုးမတွေ့မြင်ရသေးပါဘူး။ဒါပေမဲ့ဗမာပါတီကြီးတခုနဲ့တိုင်းသားပါတီတွေမဟာမိတ်ဖွဲ့တယ်ဆိုတာရွေးကောက်ပွဲဝင်တဲ့ကိစ္စအစိုးရဖွဲ့တဲ့ကိစ္စလောက်မှပဲရှိနေတာမဟုတ်ပါဘူးနှစ်ပေါင်း80ကျော်ကြာလာပြီဖြစ်တဲ့ပြည်တွင်းစစ်ရဆဲရေးပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ရေးအာဏာရှင်တစ်ပိုင်းတိုင်းပြည်ကနေဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးအတွက်ဆိုရင်ကိုယ်နဲ့နိုင်ငံရေးဥတည်ချက်ချင်းတူတဲ့စစ်အာဏာရှင်စနစ်ကိုအတူတကွတွန်းလှန်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့ခိုင်မာတဲ့နီးကပ်တဲ့မဟာမိတ်ဖွဲ့မှုပြုလုပ်ထားဖို့စေချဘောက်လိုအပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဒီမှာရှိရနေဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမဆုံးကျမတို့ video ကိုရေးလာတဲ့ messenger ကစာတို့လေးတွေကိုအရင်ပြန်ကြားပေးချင်ပါတယ်နော်။ Donway ဆိုရဲ့သောရရှင်ကအင်္ဂလိပ်လိုရေးလာတာပါ။ I want to read VOA Burmese news every day. Can you help me? Thanks တဲ့။သူနေ့တိုင်း VOA မြန်မာသတင်းတွေကိုဖတ်ချင်ပါတယ်။ကူညီပေးနိုင်မလားတဲ့။ဟုတ်ကဲ့ပါ။ ကျမတို့ရဲ့ VOA Internet စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတွေပေါ်မှာသတင်းတွေကိုဖတ်ရှုနားဆင်နိုင်ပါတယ်ရှင်။ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းအိမ်မှာကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ Messenger ကနေပြောလဲစာပြန်ရေးထားပါတယ်နော်။ A Space ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မဲရီတနာကျော်ကြီးဦးကျော်ဟင်းအမတ်တရားတခြင်းဖွင့်ပေးပါတဲ့။ဟုတ်ကဲ့ပါ။ဒီသတင်းပတ်အတွင်းမှာပဲဘုံကြီးပွားနဲ့ပြန်လွန်သွားတဲ့တခြင်းကရုပ်ရှင်မင်းသားကျော်ဟင်းရဲ့အမတ်တရားတခြင်းနဲ့ဟုတ်ကဲ့ပါတပတ်လောက်ဆောက်မအောင်လို့ပြန်ကြားခြင်းပါလေဒီတစ်ပတ်ကအာဇာနည်နေ့နဲ့တိုက်ဆိုင်နေလို့ပါသရရှင်တယောက်တောင်းဆိုထားတဲ့ဒီအာဇာနည်နေ့အထိမ်းမဲ့တခြင်းလေးကိုထုတ်လွှင့်ပေးဖို့ဖြစ်နေပါတယ် VOA သတင်းတွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်တင်ဆက်ပေးသွားတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သရရှင်ရဲ့ရှူထောင်ဆောင်ကရေးလာတဲ့မှတ်ချက်တချို့ကိုလည်းဝေမျှပေးချင်ပါတယ်ရှင်။မြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေအတွက် American အစိုးရကနောက်ထပ်ဒေါ်လာ3သန်းအကူအညီပေးသွားမယ်ဆိုပြီးတော့ပြောသွားတဲ့သတင်းဖြစ်ပါတယ်။အဲ့ဒီသတင်းကို American တန်ယုံကသတင်းထုတ်ပြန်တဲ့နေ့မှာပဲကျွန်တော်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အဲ့မှာဒီ American ပြည်ထောင်စုက February လကစပြီးတော့မြန်မာနိုင်ငံ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ပေးနေတဲ့အကူအညီစုစုပေါင်းကလည်းအမေရိကန်ဒေါ်လာ16တန်းခွဲရှိသွားပြီဖြစ်ကြောင်းဖော်ပြထားပါရဲ့နော်။ဒါနဲ့ပတ်သက်ပြီးတော့ပြန်ရေးလာကြတဲ့သရရှင်တွေထဲမှာတော့ Honey Data ဆိုတဲ့သရရှင်ကမြန်မာနိုင်ငံကိုအမေရိကန်အစိုးရအကူအညီပေးတာ16တန်းခွဲရှိပြီမလို့ပြည်သူပြည်သားများဖြစ်ကြတဲ့ COVID-19 ရောဂါရှင်တွေ၊ကူးစက်ခံရောဂါရှင်တွေနောက်ပြီးကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေအကူအညီပေးနေတဲ့ဌာနသက်ဆိုင်ရာဝန်ထမ်းတွေ volunteer တွေအားလုံးကိုစားအမေရိကန်သမ္မတကအစားပြည်သူလူထုအားလုံးကျန်းမာကြပါစေ COVID-19 ရောဂါကပ်ဆိုးကနေကင်းဝေးပါစေကောင်းမွရှိတဲ့တက်ရှိတဲ့တော်အားလုံးလည်းဘေးရန်ကင်းဝါပါစေမြန်မာနိုင်ငံကိုကူညီထောက်ပံ့နေတဲ့နိုင်ငံတွေရောမပေးနေတဲ့နိုင်ငံတွေအားလုံးမှာကိုယ်ရောစိတ်ပါကျန်းမာချမ်းသာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်ဟန်နီတတာဖြစ်ပါတယ်ဝန်တီတာဆိုတဲ့သရရှင်ကတော့နောက်နိုင်ငံတွေလည်းကူညီကြပါအောင်နဲ့တိုင်းပြည်မှာရန်ဖြစ်စေအထူးအကူအညီများနေပါတယ်ဆိုပြီးတော့မြန်မာနိုင်ငံကစည်ရေးပြည်ပခါတွေပေါ်မှာငွေကြေးသုံးစွဲနေရတာနဲ့ပတ်သက်လို့အခုလိုရေးလာပါတယ်မြက်ခိုင်တော်ဆိုတဲ့သရရှင်ကလည်းဖွံ့ဖြိုးမှုတွေများကြီးလုံနေသေးတဲ့ကိုယ်နိုင်ငံကိုကူညီတာကျေးဇူးတင်လိုက်တာကိုဗစ်ရောဂါအမြန်ဆုံးတိုက်ထုတ်နိုင်ပါစေကဘာကြီးငြိမ်းချမ်းပါစေတဲ့ကျေးဇူးတင်စကားပြောလာတာပါအမေရိကန်ပြည်အစုမှာနေထိုင်ပုံရတဲ့သရရှင်ကိုကိုလေးကတော့ကို့လိုအားတွေကနေနေတိုင်းအခွန်ဆောင်နေတဲ့တွေကမြန်မာနိုင်ငံကိုပြန်ပြီးတော့ကူညီခွင့်ရလို့ဝမ်းသာခြင်းနဲ့မိပါတယ်အဲအလုတောင်နောက်ကျနေပြီလစ်လိုက်အောင်ပါဆိုပြီးတော့ခဏနောက်လေးရေးလာပါတယ်ရှင်ခိုင်စောဆိုတဲ့သရရှင်ကလည်း US နိုင်ငံကိုကျေးဇူးတင်ပါတယ်ပြည်ထနာပေါင်း16,000ကနေကျော်လာနိုင်ပါစေတရုတ်နဲ့တော့ကွာပါဆိုပြီးတော့ဒီမြန်မာအိမ်နေချင်းတရုတ်နိုင်ငံကိုသူမကျေနပ်ပုံနဲ့ရေးလာတာပါဒီလိုမျိုးကျေးဇူးတင်ကြောင်းရေးလာတဲ့စာတွေရှိသလိုမျိုးဒီအခုညီပေးတဲ့ပုံမှာလုံးဝမကျေနပ်ပါဘူးဆိုပြီးတော့ရေးလာတဲ့သရရှင်ရဲ့ဒီမှတ်ချက်တွေလည်းတော်တော်များများတွေ့ရှိရပါတယ်တချို့တွေကတော့အကြောင်းပြချက်မရှိဘဲနဲ့ဒီမကျေနပ်ကြောင်းပဲရေးလာတာပါဒီထဲကသရရှင်တရုတ်ရဲ့စာကိုနည်းနည်းဥပမာပြောပြချင်ပါတယ်မောင်မောင်ဆိုတဲ့သရရှင်ကရေးလာတာဒီကောင်တွေကပေးတယ်မဆုမပို့လေလက်ခံပြီးတော့နိုင်ငံတကာအလဲမှာလိုက်ပြီးတိတ်ခါချခံနေတာခံကျင်ခံပေါ်တဲ့အစိုးရနဲ့တက်မတော်ကြသွေးခွဲပေးနေတဲ့မိစားတစ်ဖက်ရေမှုတ်တစ်ဖက်ဖြူဟာတွေပါအမေရိကန်နဲ့တရုတ်အချင်းတွေကဒီနှစ်ကောင်ကြားအလုံးအတုံးမကြရင်လည်းခံစားဖို့ဆိုပြီးတော့ရေးလာပါတယ်ရှင်ဒီလိုမျိုး VOA သတင်းတွေအောက်မှာမှတ်ချက်တွေဒါမှမဟုတ်လည်းကျမတို့တင်ဆက်မှုဒီအစီအစဉ်တွေအောက်မှာမှတ်ချက်တွေရေးလာကြတာတွေ့ရပြီးလူအမျိုးမျိုးရဲ့စိတ်အမျိုးမျိုးအဖုံဖုံဆိုတာကိုခွင်ခွင်ကိုကသိရှိနိုင်ပါတယ်ဒီလိုမျိုးသတင်းတွေမှာဆိုလှူဒန်းတာကိုမကျေနပ်သူရှိသလိုတခါတလေလည်းတခြားနိုင်ငံဒုက္ခရောက်နေတဲ့သတင်းတွေမှာဝိုင်းပြီးတော့ဟိုလက်ခုပ်အော်ပါတီးပြီးတော့ဝမ်းသာအရာဖြစ်နေကြတဲ့မှတ်ချက်တွေလည်းတွေ့ရှိရပါတယ်နော်။ဒါမဲ့လည်းခုနကပထမပိုင်းကပြောသလိုပဲဒီလိုမှတ်ချက်တွေကလည်းအကောင့်တူတော်တော်များများကရေးလာတာမလို့လဲတကယ်လူလူရဲ့ဒီစိတ်အခြေအနေမှန်ကမှတကယ်ဟိုထင်ဟပ်စေရလားဆိုတာလည်းတန်တရားဝင်နိုင်တဲ့အခြေအနေမှာရှိနေပါတယ်။ကမ္ဘာလုံးအနှံ့နိုင်ငံပေါင်းများစွာမှာကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါဆိုးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်ကြီးရဲ့စာတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။ပထမအဦးဆုံးဦးတင်အောင်ဆိုတဲ့သရရှင်ရေးလာတဲ့စာဖော်ပြပေးချင်ပါတယ်။ဒီသရရှင်ကသူအသက်အရွယ်ကြီးရင်ပါပြီတဲ့။ဒါပေမဲ့ VOE ကိုဆယ်ကျော်အသက်အရွယ်ကစပြီးတော့ Radio Kit ထဲကနားထောင်လာခဲ့တာပါ။အခု TV Kit ရောက်နှစ်ပေါင်း60လောက်ရှိလာပါပြီ။ဒေါ်မြင့်စောကအရှင်မရဲ့အတော်မလို့ပို့နားထောင်ဖြစ်ပါတယ်တဲ့။ဒီသရရှင်ရဲ့
တော်ကကျမတို့ view မြန်မာပိုင်းကဟိုးရင်တော့ကဝန်ထမ်းတယောက်ဖြစ်တဲ့ဒေါ်မင်းမြင့်စောရဲ့ဒီမားလို့ဆိုပါတယ် view ကိုအမြဲအားပေးလျက်ပါဆိုပြီးဒီသောရရှင်ကသူကြုံတွေ့နေရတဲ့ဒီ COVID-19 ရောဂါနဲ့ပတ်သက်ပြီးသူစိုးရိမ်မခင်ဖြစ်နေရတဲ့အကြောင်းရင်းကိုအခုလိုစာရေးပြောလာပါတယ
် view ခင်ဗျာအခုဖြစ်ပေါ်နေတဲ့ခီးသည်တွေဒုက္ခဖြစ်နေတာကိုပြောခြင်းလိုပါမဟာမြိုင်ကားမှတ်တိုင်နဲ့မီနီကုန်းမှတ်တိုင်ခီးသည်တွေ City Center မြင်းနစာရှိမှတ်တိုင်ခီးတွေရန်ကုန်အစ်စိန်ရှိပြီးသားခီးသည်တွေနောက်ဟန်တာဝတီတကုံမြောက်27 39 88 62 35ကားစီးရဲ့ခီးသည်တွေဟာကားတစ်စင်းမှာလူဦးရေ90ကနေပြီးတော့80ထိပါတဲ့ကားတွေစီးကြရတာပါဒါပေမဲ့နှကောင်းစီးတွေမတက်ကြဘူးဗျာဒါလိုမျိုးကားစီးခီးသည်တွေနှကောင်းစီးတက်ဖို့တာဝန်ရှိသူတွေကထိန်းချုပ်မှုမရှိလို့ရှင် COVID ဒုတိယလှိုင်းနဲ့တွေ့ပြီးတော့ရန်ကုန်မှာရောဂါပြန့်ပွားမှုတွေတိုးလာမှာစိုးရိမ်မိပါတယ်39 65 27ဆိုလို့ရှင်အုတ်ချင်းဘန်တာမှတ်တိုင်မှာကားရှိပေါက်ကတက်လို့မရလို့ကားနောက်ပေါက်ကနေပြီးတော့စီးနေကြရပါတယ်။ဒါအမှန်ပြောနေတာပါ။ကျွန်တော်ကိုယ်တိုင်စီးလို့ပြောတာပါ။ကျွန်တော်အသက်80ကျော်ပါပြီ
။ရန်ကုန်မြို့မှာဘက်စကားကိုတိုးတိုးကျိကျိစီးရပြီးတော့နှကောင်းစီးတွေတေးချမတက်လို့ပါဆိုပြီးတော့ဒီသောရရှင်စိုးရင်တကြီးစာရေးလာတာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါ။ဒီသောရရှင်ကဘက်စကားတွေကိုကိုယ်တိုင်လိုက်ပြီးတော့စီးကြည့်နေတယ်ဆိုလို့ဦးနေတယ်တော့ဖြစ်နိုင်ရင်တော့အဲ့လိုလိုက်ပြီးတော့စီးကြည့်တာမျိုးမလုပ်သင့်ဘူးလို့ပဲအကြံပေးချင်ပါတယ်နော်။အသက်ကလည်း80ပိုင်းရောက်လာပြီမလို့ဒီယောဂါနဲ့ပတ်သက်ပြီးတော့ပို့ပြီးတော့သတိထားရတဲ့အရွယ်လေးဖြစ်ပါတယ်ရှင်။ဒါကြောင့်မလို့သိရအောင်လို့တော့လိုက်ပြီးတော့ဘက်စကားတွေစီးမကြည့်ပါနဲ့လို့မှားချင်ပါတယ်။ဒီ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့နောက်ထပ်စိုးရိမ်နေတဲ့သောရရှင်ကတော့ထက်ထက်ဝင့်ဆိုတဲ့သောရရှင်မှာဒီသောရရှင်ကတော့ကျောင်းတွေတစ်နှစ်လောက်စက်တိုက်ပိတ်ထားလဲဘာမှမဖြစ်ပါဘူးတဲ့အရေးကြီးတာကယောဂါထိန်းချုပ်နိုင်ဖို့ပါပဲလို့ပြောထားပါတယ်ဟုတ်ကဲ့ကျောင်းတွေပိတ်ထားရေဆိုလို့ကျမတို့အမေရိကန်ပြည်ထောင်စုမှာလဲကျမနေတဲ့ပြည်နယ်ပေါ့နော်ဒီ Washington DC မြို့တော်နဲ့ကဲရဲ့ Virginia ပြည်နယ်မှာဆိုရင်ဒီ၈နှစ်September ကစပြီးတော့ဖွင့်မဲ့ကလေးကျောင်းတွေအကုန်လုံးကိုလည်းဟိုမဖွင့်သေးဘဲနဲ့ online ကနေပြီးတော့ပဲသင်မယ်ဆိုတော့အခြေအနေမျိုးပြောနေပါတယ်။ကျောင်းဖွင့်နေဆိုရင်လည်းကလေးတွေအနေနဲ့အလှည့်ကြပါတော့တပတ်ကို2ရက်ပဲကျောင်းလာရမယ်။နောက်ပြီးတော့မိဘတွေကစိုးရင်လို့လုံးဝကျောင်းကိုမလွတ်ချင်ဘူးဆိုတော့ internet online ကနေပြီးတော့ပဲသင်ခန်းစာတွေကိုနေ့စဉ်ပို့ချပေးသွားမယ်လို့ဆိုပါတယ်။အကြောင်းအရာတိုက်ဆိုင်လို့ဝေမျှလိုက်တာပါနော်။ကြောင်ညို့ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ view ကျွန်တော် view ကိုအမြဲတမ်းထောင်နေသူပါတဲ့အခုလက်ရှိမလေးရှားမှာ COVID-19 ကာလအတွင်းမှာပိတ်မိပြီးတော့လေဖြတ်ယောဂါခံစားနေရတဲ့သူနှစ်ဦးရှိပြီဖြစ်လို့မြန်မာပြည်ကိုပြန်ကျင်ပေမဲ့ပြန်လို့မရပါဘူးတဲ့မလေးရှားကမြန်မာတန်ယုံတို့ fountain စာရွက်မှာလဲဖောင်ဖြည့်ထားပြီးသွားပါပြီဘာမှအကြောင်းပြန်စာမရပါ15ရက်ရှိပါပြီဆိုပြီးတော့ဒီတော့ရှင်ကျော်ညွန့်ကတော့ဒီလေဖြတ်ယောဂါဝိနာရှင်နှစ်ဦးကိုစားစာရေးလာပါတယ်ဒီ COVID-19 ကာလမှာတော့မလေးရှားကိုရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေလည်းတော်တော်ကိုဒုက္ခရောက်ကြတဲ့တဲ့တွေအသက်တွေပါဆုံးပါကြရတဲ့တဲ့တွေကိုနေ့စဉ်နဲ့အများကြားနေရလို့အတော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ်။သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။နောက်ပိုင်းမှာတော့သရရှင်တွေတောင်းဆိုထားတဲ့မြန်မာတဲ့ချင်းလေးတပုတ်နဲ့မေတ္တာတေးလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။ဒီလိုဒေတာငါတွေသောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ဒီကနေ့ဇူလိုင်လ19ရက်နေ့ကမြန်မာနိုင်ငံမှာအာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးသွားတဲ့83နှစ်ပြည့်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်နော်ဒီနေ့ဒီရက်မှာအမတ်တရသချင်းတောင်းလာသူကတော့အာဇာနည်နေ့ရောက်တိုင်းဒီသချင်းကိုအမြဲအိမ်မှာဖွင့်နေကြအရင်အချိန်တွေမှာအမတ်တရခင်ဟန်လန်ကပြန်နှားထောင်ခြင်းလို့ပါတယ်အလေးပြုပါတယ်ဆိုတဲ့မေလာမြန်ရဲ့သချင်းလေးအာဇာနည်နေ့ဂုဏ်ပြုအမတ်တရဖြစ်နေနားဆင်ခြင်းပါတယ်ဆိုပြီးတော့ဒေတာတောင်းလာပါတယ်ရှင်ဒီတော့ဒီနေ့ဒီညမတောင်းဆိုထားတဲ့မ
မေလမြိုင်တည်ဆိုထားတဲ့အမူရင်းအလေးပြုပါတယ်ဆိုတော့အာဇာနီနဲ့ဂုဏ်ပြုတဲ့ခြင်းကိုဒီကနေ့ထုတ်လွှင့်ပေးချင်ပါတယ်ရှင်။ VUI တော်ရရှင်အားလုံးနဲ့အတူဒီတခြင်းနားထောင်ရင်းနဲ့ပဲအာဇာနီကောင်းဆောင်ကြီးတွေကိုဥညွှန်ကြရအောင်ပါ။အလေးပြုပါတယ်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VUI Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bambis.vuinews.com ဖြစ်ပါတယ်။ VUI ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ
။အာဂါနီနေကိုလေတွေ့ရှုကပဲအလေးပါမယ်
။အခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်တဲ့နှာခေါင်းဆီးတွေကိုစိန်စီနေပြီးအီတလီနိုင်ငံမှာတော့ရေခဲတောင်ကြီးတွေနွေရာသီမှာအရေးမပျော်စေဖို့မြေကြီးကာတဲ့အခင်းအဖြူတွေနဲ့လိုက်အုပ်ထားပါတယ်ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်အိန္ဒိယနိုင်ငံအနောက်ဘက်မဟာရာရှ်ထရာပီနယ်ပူနင်းမြို့ကလူတစ်ယောက်ဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ရွှေအဆင့်နဲ့လှုပ်ထားတဲ့နှာခေါင်းဆီးတစ်ခုကိုပြုလုပ်ဖန်တီးခဲ့ပါတယ်ရှာကာကာဟာဒီဆိုတဲ့သူဟာဘရေးစီယာတယောက်ကိုလှုပ်ခိုင်းခဲ့တာဖြစ်ပြီးတော့အလေးချိန်50ဂရမ်လောက်ရှိပါတယ်ကုန်ကျစရိတ်ကတော့ဒေါ်လာ3,850ကျပြီးအသက်ရှူဖို့အတွက်မျက်နှာဖုံးမှာအပေါက်သေးသေးလေးတွေဖန်တီးထားပါတယ်အသက်49နှစ်အရွယ်ကူဟာဒီဟာအပြင်ထွက်သွားတိုင်းမှာဒီရွှေနှာခေါင်းဆီးအပြင်ရွှေလက်ကောက်တွေလက်စွပ်တွေစွဲကြိုးတွေကိုလည်းဝတ်ဆင်လေးရှိပါတယ်ဒီရွှေနှာခေါင်းဆီးကသူ့ကိုယောဂပိုးကနေတကယ်ပဲကာကွယ်ပေးနိုင်မလားဆိုတာသေချာမသိပေမဲ့သူကတော့တခြားလူအပ်တဲ့ယောဂကာကွယ်ရည်တွေကိုလည်းလှုပ်ထားပါတယ်လို့ပြောပါတယ်ရှင
်အိန္ဒိယနိုင်ငံအနောက်ဘက်ပြည်နယ်တစ်ခုဖြစ်တဲ့ဂူဂျရက်ကဆူရက်မြို့မှာလည်းစိန်စီထားတဲ့နှာခေါင်းဆီးတွေကိုရောင်းချနေပါတယ်ကိုရိုနာကပ်ရောဂါကာလအတွင်းနေစဉ်ဘဝနေထိုင်မှုမှာမရှိမဖြစ်လိုအပ်လာတဲ့နှာခေါင်းဆီးတွေမှာရေဒနာအလှတွေစီရင်ဖို့လိုအပ်တယ်လို့ထင်တာကြောင့်အခုလိုစိန်စီဖြစ်တာလို့ရေဒနာဆိုင်ပိုင်ရှင်ကပြောပါတယ်စိန်အစ်စ်တွေစီချဲထားတာကြောင့်နှာခေါင်းဆီးတစ်ခုကိုဒေါ်လာ2000ကနေ5000ကျော်အထိကျသင့်ပါတယ် ငွေကြေးချမ်းသာသူတွေကလည်းသူတို့ရဲ့အဝတ်အစားတွေနဲ့လိုက်ဖက်မဲ့နှာခေါင်းစည်းတွေဝယ်ယူရနိုင်တာကိုသဘောကျနေကြပါတယ်။ဆူရက်မြို့ဟာဒေသတွင်းမှာတော့စိန်မြို့တော်အဖြစ်ထင်ရှားပြီးကဘာပေါ်ကစိန်60ရာခိုင်နှုန်းကိုဖြတ်တောက်သွေးပြီးအယောင်တင်ပေးတဲ့မြို့ဖြစ်ပါတယ်ခင်ဗျာ။
အီတလီနိုင်ငံမှာရေခဲတောင်တွေအရေးပြောတာကနေကာကွယ်နိုင်ဖို့အတွက်အဖြူရောင်မြေကြီးကတဲ့အခင်းကြီးတွေနဲ့လိုက်အုပ်နေပါတယ်။နိုင်ငံရဲ့မြောက်ပိုင်းမှာရှိတဲ့ပရီစီနာရေခဲတောင်ကြီးတွေအရေးပြောမသွားစေဖို့ဆိုလာတွေကစပြီးအဖြူရောင်မြေကြီးကတဲ့အပြားကြီးတွေနဲ့မီတာတသန်းပတ်လည်ကိုအုပ်ထားပါတယ်။အဖြူရောင်ကတော့နွေရသည့်ပူပြင်းတဲ့နေရောင်ခြည်ကိုရောင်ပြန်ဟတ်စေပြီးအပူချိန်ကိုညော့ချစေတာပါ။အမြင့်ပေ2900ကနေ300အကြာအမြင့်မှာတဲအိတ်တွေနဲ့ဖြီးပြီးတော့အုပ်ထားပါတယ်။ဆောင်ရသည်စကိတ်ရသည်ကိုစပြီးဆိုရင်တော့အဲ့ဒီအခင်းတွေကိုဖယ်ရှားပြစ်ပါတယ်ပြီးခဲ့တဲ့အနှစ်20အတွင်းပရီစီနာရေခဲတောင်ကြီးဟာသုံးပုံတစ်ပုံနီးပါအရေးပျော်သွားခဲ့တဲ့အတွက်ဒီနီးလန်းကို2008ခုနှစ်ကတည်းကစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးကဘာကြီးပူနွေးလာတာကိုရင်ဆိုင်ဖို့နီးလန်းတစ်ခုပဲဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံဝါရှင်တန် DC မြို့ကလူတစ်ယောက်ဟာပန်ဆယ်ဗေးနီးယားပြည်နယ်မှာရှိတဲ့အသက်68နှစ်အရွယ်သူအဖွားကိုတွေ့ဆုံအားပေးဖို့မိုင်220မာရသွန်ခရီးကိုပြေးသွားခဲ့ပါတယ်။ဒီအကွာအဝေးဟာမိုင်26မိုင်ကျော်ရှိတဲ့အာထရာမာရသွန်ခုနှစ်ခုစာလောက်ရှိပြီးတော့ကိုရီကပယ်လိုနီတယောက်ဟာ9ရက်တာပြေးခဲ့ရတာပါ။တယောက်တည်းနေတဲ့အဖွားဖြစ်သူရူအန်ဒရီကိုအားပေးဖို့နဲ့ကယောဂါကာလာအတွင်းတယောက်တည်းအထီးကျန်နေသူတက်ကြီးရွယ်အိုတွေကိုကူညီဖို့ရန်ပုံငွေရှာရင်းမာရသွန်ပြေးခဲ့တာပါ။မတ်လလောက်တုန်းကအထရာမာရသွန်ပြေးဖို့အတွက်ကပယ်လိုနီတယောက်စီစဉ်ထားတာဖြစ်ပြီးကယောဂါကြောင့်ပြိုင်ပွဲပြတ်သွားခဲ့ရပြီးတဲ့နောက်အဲ့ဒီအစားအခုလိုမိုင်220ကိုမာရသွန်ပြေးဖို့ဖြစ်လာခဲ့တာပါအမေရိကန်ဒေါ်လာ24,000ကျော်ရန်ပုံငွေရှာပေးနိုင်ခဲ့ပြီးအဖွားဖြစ်သူနေထိုင်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်စကရက်တန်မြို့ကတက်ကြီးဘိုးဘွားရိတ်သာရှိမှပန်းဝင်ခဲ့ပါတယ်ခင်ဗျာ
တရင်းနေနေညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချင်ညာပြီးသွားမှာဖြစ်ပါတယ်ဘာလို့မှကိုရိုနာဗိုင်းရပ်စ်ကူးစက်သူရေတွက်ဟာစနေနေ့ကတရထဲတယ်နဲ့36,000လောက်တိုးလာတာကြောင့်နေ့စဉ်ကူးစက်မှုနှုန်းစနေတင်ခဲ့ပြီးတော့ဒါဟာနေ့ရက်သက်တိုက်နေ့စဉ်ကူးစက်မှုနှုန်းစနေတင်ခဲ့တာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောလိုက်ပါတယ်တောက်ကြနေတုန်းကတော့ကမ္ဘာ့တော်မှာဗိုင်းရပ်စ်ကူးစက်ခံသူရေတွက်ဟာ38,000လောက်ရှိခဲ့တာဖြစ်ပါတယ်ဟောင်ကောင်မှာတော့ကိုရိုနာဗိုင်းရပ်စ်တတိယလိုင်းနဲ့ကြုံရချိန်မှာပဲမနေ့ဖြန်တနင်္လာနေ့ကစပြီးအိမ်ကဆက်ပြီးတော့အလုပ်လုပ်နေကြတဲ့အစိုးရဝန်ထမ်းအားလုံးလူချင်းချင်းနေရမယ့်စည်းကမ်းတွေနဲ့ရုံးပြန်တက်ရမှာဖြစ်တယ်လို့အုပ်ချုပ်မှု Carrie Lam ကပြောပါတယ်ဟောင်ကောင်မှာမနေ့ကတရက်ထဲရောဂါကူးစက်သူ100ကျော်ရှိခဲ့တာပါကူးစက်သူစုစုပေါင်းက2000နီးပါးနဲ့သေဆုံးသူ12ယောက်ရှိပါတယ်ဩစတြေးလျနိုင်ငံ Victoria ပြည်နယ်မှာတော့နှစ်ပတ်သက်တိုက်ကူးစက်မှုနှုန်းမြင့်တက်လာပြီးတဲ့နောက်လူတိုင်းအိမ်ပြန်ထွက်ရန်နှာခေါင်းစည်းမဖြစ်မနေတက်ဆင်ရမှာဖြစ်ပါတယ်မဘုံမျိုးကန်အနေနဲ့နှာခေါင်းစည်းမတက်ရင်ဒန်ဂျီဩစတြေးလျဒေါ်လာ900ပေးဆောင်ရမှာဖြစ်တယ်လို့ Victoria ပြည်နယ်အုပ်ချုပ်ရေးမှူး Daniel Andrews ကပြောလိုက်ပါတယ်။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့ပြည်မှုဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံအတွက်အလန်းဝေးတယ်ဆိုပေမဲ့လည်းမြန်မာပါဝင်တရုတ်ရဲ့အိန္ဒိယနိုင်ငံတွေ American ရဲ့မိတ်ဆွေနိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေအတွက်သတိထားစရာဖြစ်လာနေတယ်လို့ရန်ကုန်မြို့ American တန်ယုံယာယီတာဝန်ခံ George Subli ကပြောပါတယ်။တောင်တူပင်လယ်ကမြန်မာပေါ်ဘလူတက်ရောက်မလဲဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့စောင်းပါကိုအမေရိကန်တန်ယုံကဇော်လိုက်လ18ရက်နေ့ဆိုရဲထုတ်ပြန်ချက်မှာ COVID-19 ကြောင့်ကမ္ဘာတစ်လုံးရုန်းကန်နေရချိန်မှာတရုတ်နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုနှိမ့်နှင်းမှုနဲ့တခြားနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုမလေးမစားလုပ်နေတာတွေကစိတ်နှောက်ယှက်ဖြစ်လာရတယ်ဆိုပြီးတော့သတိပေးထားပါတယ်။ရန်ကုန်မြို့တရုတ်တန်ယုံပြောခွင့်ရကတော့ George Sibley ရဲ့စောင်းပါဟာတရုတ်ပေါ်တမင်သက်သက်နာမည်ဖျက်ယုံတာမကပဲတရုတ်မြန်မာဥပပေါင်းဆောင်ရွက်မှုနဲ့နိုင်ငံဆက်ဆံရေးကိုထိခိုက်စေတယ်လို့ပြောပါတယ်။တရုတ်နဲ့မြန်မာနိုင်ငံကြားရွှေလန်းငွေလန်းဖောက်ပြီးခေတ်သစ်တရုတ်မြန်မာဟူအောင်ဆောင်ရွက်ရေးစာမျက်နှာကိုအတူဖွင့်လှစ်ရေးသားသွားမယ်လို့လည်းတရုတ်တန်ယုံပြောခွင့်ရကတုံ့ပြန်ထားပါတယ်ခင်ဗျာအိန္ဒိယရှေ့မြောက်ပိုင်းအာသံပြည်နယ်နဲ့အိန္ဒိယနီးပါးနိုင်ငံမှာမုတ်တုံမိုးကြောင့်စိုးစိုးဝါးဝါးရေကြီးရေရှမ်းတာတွေဖြစ်နေတဲ့အတွက်လူ၄သန်းလောက်နီးပါးကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးထားပါတယ်ဒေသုံသူအနည်းဆုံး189ယောက်ရှိပြီးတော့ဒါဇင်နဲ့ချီပြောင်းဆုံးနေတယ်လို့လည်းဆိုရတာဝန်ရှိသူတွေကဒီနေ့မှပြောလိုက်ပါတယ်တနင်္ဂနွေနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00အစီအစဉ်ကိုလက်တလောယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00ကနေ10:00နဲ့မနက်6:00ကနေ9:00အစီအစဉ်ကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်လာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်လည်းနေပါ
This program has come to you from the Voice of America, Washington.